Welcome to the Voice of America in Burmese.
Mingla ba shin 2020 ni January la 27 ye inga ni view American tan ye nya bai season dwe ko American pi rang su myo raw Washington DC ga ni dai yai tholwin pi ni ba bi line to meter 1925 32 line meter 190 ro pyin view ye Facebook sa myat na view Burmese news ga ni pi raw le tholwin chain na tapi ni na sin nai ma le shin ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့မဆုမုံနဲ့ကျမနန်းလောက်တို့တင်ပြမှာပါအမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြမှုဆွဲချင်တဲ့သမ္မတဒေါ်နယ်ထရန့်ပေါ်တရားဆွဲဆိုရေးအထက်လွှတ်တော်ကြားနာစီစဉ်မှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါတရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာဇန်နဝါရီလ20ရက်နေ့ထိဆိုရင်300နီးပါးရှိသွားပြီလို့တရုတ်အစိုးရသတင်းကဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံရဲ့ရှောက်ထားချက်ပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးကလာမဲ့ကြာရပြင်းနဲ့မှာဆုံးဖြတ်ချက်ချာမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါပြီဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်သမ္မတမြန်မာနိုင်ငံကနေပြန်သွားပြီးနောက်တစ်နေ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာ TNL နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်း
ကျောင်းမင်းမြို့နယ်တော့ပဲဒီအောက်ဘက်မှာတာဇနီယာပြည်တယ်မင်းကူနိုင်လောကနေ6နိုင်လောက်တကယ်လို့ရတော့နမ်ကမ်မြို့နယ်နမ်ဖေးကအောက်ဘက
်တီအန်အယ်လေးပြောခွင့်ရရပြောကြားချက်နဲ့တူထုတ်လွှင့်ပေးပါမယ်ချင်းပြည်နယ်အန်အယ်လေးအမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုရခိုင်လက်နက်ကင်ဖွဲ့ AA ကပြန်လွှတ်ပေးလိုက်ပါပြီတရုတ်နိုင်ငံဝူတန်မှာစပြီးတော့တွေ့ရတဲ့ virus ပိုးဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေပြီးမြန်မာနိုင်ငံမှာမတွေ့ရသေးပေမဲ့ကြိုတင်ကာကွယ်မှုတွေကိုတော့ဆောင်ရွက်နေပါတယ်နောက်ပိုင်းမှာတော့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်ရှင်ခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဆုမွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချင်တဲ့သမ္မတဒေါ်နယ်ထရန့်ပေါ်တရားဆွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါဒါဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတတဦးအပေါ်တရားဆွဲတင်မတင်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်သမ္မတထရမ့်ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲကြမှာပါ။ Mitch McConnell ရဲ့အစီအစဉ်မှာတော့ကြားနာမှုလုပ်ငန်းစဉ်အတွင်းတရုတ်လိုအဖြစ်ဆောင်ရွက်ကြမယ့်အောက်လွှတ်တော် Democrat အမတ်တွေနဲ့သမ္မတ Trump ဘက်ကခုခံချစ်ပါမဲ့ဥပဒေအကျိုးဆောင်အဖွဲ့တွေတရက်စီအပြန်အလှန်ရှာလွဲခွင့်ပေးထားတာဖြစ်ပါတယ်။ကြားနာမှုလုပ်ထုတ်လုံးနဲ့ဆုံးဖြတ်ချက်မှာတော့တက်တဲ့တစ်တွေစင်ခေါ်ဖို့ရှိမရှိဆိုတာနဲ့တက်တဲ့အထောက်အထားတစ်တွေတင်သွင်းခွင့်ပြုမပြုဆိုတဲ့အချက်တွေဖော်ပြမထားပါဘူး။သမ္မတထွက်မှာအပြစ်မရှိဘူးဆိုတဲ့ရလမျိုးထွက်လာနိုင်ခြင်းရှိတဲ့ဒီစစ်ဆေးကြားနာမှုကိုအမြန်ဆုံးအဆုံးသတ်ဖို့ Mitch McConnell နဲ့ Republican တွေလူလာကြောင်းလူသိရှင်ကြပြောဆိုထားကြတာပါ။အလို့တော်လူနေစု Democrat ကောင်ဆောင် Chuck Schumer ကလည်းတက်တဲ့ထောက်ထားရင်းဓမ္မမဟုတ်ဆွေးရစရန်းတွေတင်ပြခွင့်မရှိတဲ့ဒီအထက်လွှတ်တော်ရဲ့စုံစမ်းကြားနာမှုကိုကြားနာစစ်ဆေးမှုလုံးဝမဟုတ်ဘူးလို့တင်းလာနေနောက်ပိုင်းမှာပြောဆိုခဲ့ပါတယ်
ကုံတွယ်ရဲ့သဘောတူညီချက်ကြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်တခါမှမကြုံစဘူးအနိုင်ရမှုတွေထပ်ပြီးတော့ရနေပြီဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကျင်းပနေတဲ့အခုအင်္ဂါနေ့ကမ္ဘာစီးပွားရေးဖိုရမ်အဖွဲ့မိန်ခွန်းမှာပြောဆိုသွားပါတယ်အမေရိကန်ထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်ထပ်အဆင့်တစ်ရက်မစတင်ခင်နိုင်ပိုင်းလေးမှာပဲသမ္မတကအခုလိုမိန်ခွန်းပြောခဲ့တာပါတရုတ်နဲ့ကုံတွယ်ရဲ့သဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါမက္ကဆီကိုနိုင်ငံတွေနဲ့ကုံတွယ်ရေးသဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်တာအပါအဝင်အမေရိကန်ကလူလက်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့စွမ်းဆောင်လုပ်နိုင်ခဲ့တယ်လဲဆိုတာတွေကိုပါပြောဆိုသွားတာပါလွန်ခဲ့တဲ့နှစ်နှစ်တုန်းကဒီဒါဗော့စ်ဒီညီလာခံမိန့်ခွန်းမှာတော့အမေရိကန်ပြန်ပြီးတော့ကြီးမြတ်လာဖို့လုပ်နေတယ်ဆိုပြီးသူပြောခဲ့ပါတယ်အခုဒီကနေ့မှာတော့အမေရိကန်ပြည်ထောင်စုမှာကမ္ဘာဟာကမ္ဘာမှာမကြုံစဘူးစီးပွားရေးဖွံ့ဖြိုးမှုတွေရရှိနေပြီဆိုတာကိုကြေညာပါတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုသွားတာပါတခြားနိုင်ငံတွေအနေနဲ့ဘျူရိုကရေစီစနစ်ကိုဖျက်ပြီးတော့သူ့ရဲ့ဥဆောင်မှုနောက်ကိုလိုက်ကြဖို့ကိုလည်းတိုက်တွန်းပါတယ်အင်္ဂါနေ့မနက်မိကွန်းပြောပြီးတော့ညီလာခံဘေးဘက်မှာတခြားကမ္ဘာကောင်ဆောင်တွေနဲ့တိကျတွေ့ဆုံမှုရှိပါတယ်ဗိုလ်တပုနေ့နေ့လယ်ပိုင်းကျရင်တော့သူဝါရှင်တန် DC ကိုပြန်มาပါအိမ်ဖြူတော်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့သမ္မတဒေါ်နယ်ထရန့်အနေနဲ့အီရတ်သမ္မတပါကစ္စတန်ဝန်ကြီးချုပ်ဆွစ်ဇာလန်သမ္မတ EU ဥရောပသမ္မတဥက္ကဋ္ဌနောက်ကပ်ဒေတာအစိုးရအကြီးအကဲဖြစ်သူတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဖိတ်ကြားခံရသူ3000တက်ရောက်မဲ့အဲ့ဒီပွဲကိုတော့စစ်ဖက်နဲ့ရဲတပ်ဖွဲ့5000နီးပါးလုံခြုံရေးယူထားတာဖြစ်ပါတယ်။ဩစတြေးလျတော်မီကြောင့်ပျက်စီးထိခိုက်မှုတွေကိုမီးမောင်းထုတ်ပြဖို့ကွာလာဝဝံလေးတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူတွေအပါအဝင်ဆန္ဒပြမဲ့သူတွေကလည်းရာခနန်းရှိနေပါတယ်။သူမေကွန်းပြောပြီး2နာရီကြာလုံမဲ့ဆွေးနွေးပွဲကိုတော့သဘာဝပတ်ဝန်းကျင် ရေလှုပ်ရှားသူဆဲကျော်တက်အရွယ်ဂရီတာတမ်ဘတ်ကအဖွဲ့စကားပြောကြားမှာဖြစ်ပါတယ်ရှင်
လီဗျားနိုင်ငံထဲကရေငန်နံလုပ်ွက်တွေပြန်ဆဖို့လီဗျားနိုင်ငံရောက်ကအမေရိကန်တိုက်ရုံးကတိုက်တွန်းလိုက်ပါတယ်နိုင်ငံတွင်းကအထူးကရေနံတွင်းအတော်များများနဲ့ရေနံပိုက်လိုင်းတွေကိုလက်နက်ကိုင်တပုံကောင်းဆောင်ခါလီဖာဟာဖတာကအတင်းကျပ်ပိတ်ထားတာဖြစ်ပါတယ်ဂျာမနီနိုင်ငံဘာလီမြို့မှာတနင်္ဂနွေနေ့ကျရင်ကျင်းပဖို့ရှိတဲ့ညဉ့်ညရဲ့ညလာခမတိုင်ခင်ဟာဖတာရဲ့လက်နက်ကိုင်တပ်ဖွဲ့တွေကရေနံတွင်းအများစုကိုပိတ်ပစ်ခဲ့တာလည်းဖြစ်ပါတယ်အခုလိုရေနံလုပ်ငန်းတွေရန်နာခဲ့တဲ့အတွက်တရက်ကိုဒေါ်လာ55သန်းနဲ့နာဆုံးရှုံးလိမ့်မယ်လို့လီဗျားအစိုးရရေနံကော်ပိုရေးရှင်းကပြောပါတယ်လီဗျားမှာရှိတဲ့အမေရိကန်တိုင်ယုံကလည်းရေနံတွင်းတွေရပ်ပစ်တဲ့ပေါ်အလွန်ဆိုးအမင်းဆိုးရင်တလို့နိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေပို့ပြီးတော့ဆိုးဝါးစေလိမ့်မယ်လို့ Twitter စာမျက်နှာမှာဒီကနေ့ရေးသားခဲ့ပါတယ်။နိုင်ငံပိုင်ရေနံထုတ်လုပ်ရေးမှာဆုံးရှုံးမှုတွေရှိနေချိန်မှာပဲလစ်ဗျားကရေနံစည်းတွေဒီကနေ့ဈေးထိုးကျသွားပါတယ်။ Hafta ရဲ့တပုံတပ်ဖွဲ့တွေကကုလသမဂ္ဂကဦးဆောင်ဖွဲ့စည်းပေးထားတဲ့ယာယီအစိုးရအဖွဲ့ရှိရာမြို့တော် Tripolisi ကိုချီကပ်လာနေတာပါ။ဘာလင်မြို့ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေတိုက်ရိုက်ဆွေးနွေးမှာတော့မဟုတ်ပါဘူး။တခြားကိုယ်စားလှယ်တွေကလည်းအပြစ်ရရင်နဲ့လစ်ဗျားနိုင်ငံကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့အရင်ကပြဌာန်းချက်ကိုဆက်ပြီးတော့ထောက်ခံမှုသဘောတူခဲ့ကြပါတယ်။ Tripoli အစိုးရကိုအားပေးကူညီတဲ့အနေနဲ့တူရကီနိုင်ငံကသူ့ရဲ့သက်သားတွေကိုစီလုထားသလို Haftar တပုံတပ်ဖွဲ့ကိုတော့ရုရှားနိုင်ငံကကြေးစားတပ်ဖွဲ့တွေကကြောထောက်နောက်ခံပေးထားတာလည်းဖြစ်ပါတယ်။
ယူကရိန်းခီးသည်တင်လေယာဉ်ကိုရုရှားလုပ်လေယာဉ်ပစ်ဒုံး20နဲ့အီရန်စစ်တပ်ကနေပစ်ခတ်ခဲ့တယ်ဆိုတာကိုအီရန်အရက်ဖက်လေကြောင်းထိန်းသိမ်းရေးအာဏာပိုင်တွေကဒီကနေ့အင်္ဂါနေ့မှာဝန်ခံပြောဆိုလိုက်ပါတယ်အခုလအစောပိုင်းတော့ကတီရန်လေစိတ်ကနေထွက်ခွာခဲ့တဲ့အဲ့ဒီယူကရိန်းလေယာဉ်ပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့လူ186ဦးလုံးသေဆုံးခဲ့ရပါတယ်ဇန်နဝါရီလ8ရက်နေ့အဲ့ဒီနေ့ပြတ်ကျမှုဖြစ်ပြီးတဲ့နောက်ရက်အတန်ကြာတဲ့အထိဒီလေယာဉ်ဟာစက်ပိုင်းချိုရင်မှုကြောင့်ပြတ်ကျတာဖြစ်ပြီးဒုံးကျည်နဲ့ပစ်ခတ်ခံရလို့ပြတ်ကျတာမဟုတ်ဘူးဆိုတာကိုအီရန်ဘက်ကညင်းဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါနိုင်ငံတွေကဒါဟာအီရန်ရဲ့ဒုံးကျည်နဲ့ပစ်ခတ်လို့ပြတ်ကျတာဖြစ်တယ်ဆိုပြီးပြောလာတဲ့နောက်မှာတော့အီရန်ပြည်သူ့စစ်အဖွဲ့တော်လှန်ရေးစောင့်တပ်ကနေလေယာဉ်ပစ်ဒုံးကျည်နဲ့အဲ့ဒီလေယာဉ်ကိုပစ်ချခဲ့တာလို့အီရန်စစ်တပ်ကပြောလာပါတယ်အခုထုတ်ပြန်လိုက်တဲ့အီရန်အရက်ဖက်လေကြောင်းထိန်းသိမ်းရေးရဲ့ကနဦးစီရင်ခန်းစာထဲမှာတော့ Tom M1 လေကြောင်းရန်ကာကွယ်ရေးစနစ်ကိုအပြစ်တင်ထားပြီးတော့အဲ့ဒီကနေမြေပြင်ကဝင်ဟင်ပစ်တဲ့ဒုံးလက်နက်နဲ့ယူကရိန်းလေယာဉ်ကိုဖျက်ဆီးခဲ့တာလို့ဆိုထားပါတယ်။အီရန်နိုင်ငံဟာဒေါ်လာတန်း900ဘူးစာချုပ်နဲ့ရုရှားစီကနေပြီးတော့လေကြောင်းကာကွယ်ရေးလက်နက်တွေရရှိထားတာဖြစ်ပါတယ်။အဲ့ဒီဒုံးလက်နက်ကြောင့်အထိခိုက်တက်ရောက်မှုနဲ့ဘလို့ဖြစ်လို့အဲ့ဒီလိုတိုက်ခိုက်တာလဲဆိုတာကိုတော့စုံစမ်းနေတော့ပါပဲလို့အဲ့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ AP သတင်းဌာနကရတဲ့စောင့်ကြည့်ဗီဒီယိုမှတ်တမ်းတွေအရဆိုရင်တော့လေယာဉ်ကဒုံးကျည်နှစ်ဆင်းထိမှန်သွားပုံရပါတယ်။ရုရှားရဲ့တုံးတာတိုးပစ်လေကြောင်းကာကွယ်ရေးစနစ်ကိုနေထိုးဘက်ကနေပြီးတော့ SA-15 လို့အတူောက်ခေါ်ဆိုပြီးတော့ဒီစနစ်ကိုဆိုဗီယက်ခေတ်ကာလတွေမှာတော့လေယာဉ်ပစ်မှတ်တွေကိုတိတိကျကျချိန်ရွယ်ပစ်ခတ်နိုင်တဲ့လေယာဉ်အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေ့ဆက်ပြီးတော့မဖြစ်အောင်တားဆီးရေးကြားဖြတ်လိုက်နာလှုံ့ဆော်ရမယ့်အချက်တွေချမှတ်ဖို့ကမ္ဘာ့နိုင်ငံရဲ့ရှောက်ထားချက်ပေါ်လာမဲ့ကြာတာပြည်နယ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်ဖွဲ့နယ်သာလနိုင်ငံကိုထွက်ခွာသွားပါတယ်ဒီခီးစင်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနဟန်က VOA ကိုအခုလိုအတည်ပြုပြောဆိုပါတယ
်သွားတာတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တဆင်ဦးဆောင်မိသွားတယ်ကျွန်တော်တို့သိရပါတယ်
ICJ ဖက်ကဆုံးမြတ်ချက်မချခင်ရပိုင်းအတွင်းမှာပဲမနေ့ကရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်သက်အစင်ခါစားအချင်းချုပ်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်စွန့်ခွာရတဲ့အခြေအနေတွေဖြစ်အောင်လုပ်ခွဲတာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမျိုးအတိုင်းအဝန်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ARSA အဖွဲ့နဲ့တိုက်ခိုက်ခဲ့တဲ့ဒေသအတွင်းလက်နက်ကင်တိုက်ပွဲကာလတစ်လျှောက်မှာမြန်မာတပ်မတော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့အနေနဲ့အင်အားအလွန်ကျွံသုံးခဲ့တဲ့အတွက်ဒါဟာဆိုးရွားတဲ့စစ်ရာဇဝမှုနဲ့လူခွင့်ရေချိုးပါမှုတွေပေါ်ပေါက်လာခဲ့ပွဲရှိတဲ့အကြောင်းကိုတော့အစင်ခန်းစာမှာဖော်ပြထားပါတယ်
တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာပေါင်းဟာ ဇန်နဝါရီလ20ရက်နေ့အထိဆိုရင်292ဦးရှိသွားပြီလို့တရုတ်ဆိုရသတင်းတွေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ယောဂါစဖြစ်တဲ့ဝူဟန်မြို့ရှိရာဟူဘင်းပြည်နယ်ထဲမှာအများဆုံးဖြစ်ပြီးတော့ကူးစက်ခံရသူလူနာကစုစုပေါင်း190ရှိနေတာပါ။ကျန်တဲ့လူနာတွေကတော့ဘယ်လ်ဂျင်ရှန်ဟိုင်းနဲ့တောင်ပိုင်းဂွန်ဒေါန်ပြည်နယ်တွေကဖြစ်ပါတယ်။ယောဂါဘိုးကြောင့်သေဆုံးတဲ့သူဟာအခုဆိုရင်4ဦးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပါတယ်။အဆုတ်အဦမီယောဂါတူတမျိုးဖြစ်တဲ့ဒီ virus ဟာဆိုရင်တိရစ္ဆာန်ကနေလူကိုကူးစက်ယုံတင်တာမကပဲလူကနေလူကိုပါကူးစက်နိုင်တယ်ဆိုပြီးတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတိပေးထားတယ်လို့ရှင်းဝါသတင်းကကြေညာပါတယ်။ဝူဟန်မြို့ကနေတောင်ကိုရီးယားနိုင်ငံအင်ချွန်းမြို့ကိုသွားတဲ့အသက်35နှစ်အရွယ်အမျိုးသမီးတဦးမှလည်းဒီ virus ကူးစက်ခံထားရတာတွေ့ရတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေကပြောပါတယ်။ထိုင်းနဲ့ဂျပန်နိုင်ငံတွေမှလည်းအလားတူ virus ကူးခံရသူတွေတွေ့ရှိထားပါတယ်။
အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲဟောင်းမန်ဟွန်ဝေးကိုဒေါ်လာ100ကျော်လာယူမှုဆွဲချင်တဲ့တရုတ်နိုင်ငံကထောင်နာ73နှစ်ပြစ်ဒဏ်ချလိုက်ပါတယ်။အင်တာပိုအကြီးအကဲအဖြစ်2016ခုနှစ်မှာရွေးချယ်ခံခဲ့ရတဲ့အသက်66နှစ်အရွယ်မန်ဟာအင်တာပိုရုံးချုပ်ရှိရာပြင်သစ်နိုင်ငံကနေတရုတ်နိုင်ငံကို2018ခုနှစ်နောက်ပိုင်းခီးထွက်တဲ့အချိန်မှာပျောက်ဆုံးသွားတာပါ။မန်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့အင်တာပိုကိုအကြောင်းကြားတာမျိုးမရှိတဲ့အတွက်သူပဲရောက်နေတယ်လဲဆိုတာကိုအသိပေးဖို့တရုတ်အစိုးရကိုအင်တာပိုကတရားဝင်တောင်းဆိုခဲ့ရပါတယ်။ကလေးနှစ်ယောက်နဲ့အတူပြင်သစ်မှာနေထိုင်နေတဲ့မန်ရဲ့ဇနီးကတော့တရုတ်အစိုးရကလိန်ညာပြောဆိုနေတယ်ဆိုပြီးတော့ဆွဆွဲထားသလိုသူခင်မမင်းအသက်မှရှိသေးရလားဆိုပြီးတော့မေးခွန်းထုတ်ထားပါတယ်။မင်းတရုတ်နိုင်ငံမှာအဖမ်းမခံရအောင်အကာအကွယ်မပေးနိုင်တဲ့အပြင်သူ့မိသားစုကိုပါစောင့်ရှောက်ဖို့ပြက်ကွက်မှုဆွဲချက်တွေနဲ့အင်တာပိုကိုစီနီးဖြစ်သူခရစ်မင်းကတရားစွဲဆိုထားပါတယ်။မင်းရဲ့ရှင်းနေကလည်းနယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာအငြင်းပွားမှုဆိုင်ရာတရားရုံးကိုပြည်ခဲ့တဲ့နေ့မှာတရားဝင်တိုင်ကြားထားပါတယ်။ AP သတင်းဌာနကိုပေးပို့လာတဲ့သူရဲ့ကြေညာချက်မှာတော့အင်တာပိုအနေနဲ့သူ့မိသားစုကိုကာကွယ်ရမယ်ဖို့တရားတွေပြက်ကွက်ခဲ့တယ်လို့ပဲအင်တာပိုအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်ရဲ့လောက်ရမှာပူပေါင်းပါဝင်နေတယ်ဆိုပြီးတော့ဆွဆွဲထားပါတယ်
နိုင်ငံတော်ကြီးညိုပြည့်စင်မှုနဲ့တရားစွဲဆိုခံထားရတဲ့ထိုင်းနိုင်ငံကတတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Future Forward Party ကိုထိုင်းတရားရုံးကတရက်တည်းလွှတ်လိုက်ပါပြီ Future Forward Party အနေနဲ့အစိုးရကိုပုံကံမှုလုပ်ရက်တွေကိုလှုပ်ဆောင်မှုရည်ရွယ်ချက်မရှိခဲ့တာကိုတွေ့ရပြီးတော့စွဲချက်တင်သွင်းထားတာတွေကလည်းမှန်ကန်မှုမရှိဘူးဆိုပြီးတရားရုံးကဆုံးဖြတ်ပါတယ်ပါတီခေါင်းဆောင်တဦးချင်းစီကချင်းငွေအမြောက်များကိုရယူထားပြီးရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ပြက်ခဲ့တယ်ဆိုပြီးပါတီအပေါ်မှာနောက်ထပ်စွဲချက်ကိုလည်းဆိုင်းငံ့ထားပါတယ် Future Forward Party ကို2018ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးနှစ်ပေါင်းများစွာစစ်တပ်ဦးဆောင်တဲ့အုပ်ချုပ်ရေးကိုညီငွေနေကြတဲ့ပြည်သူတွေနဲ့အထူးသဖြင့်လူငယ်တွေကဒီပါတီကိုလူကြိုက်များပါတယ်ဒီပါတီကသတင်းစာရှင်းလင်းပွဲအတွင်းမှာအစိုးရကိုဝေဖန်ခဲ့တယ်လို့ထိုင်းဘရင်ကိုလည်းပုတ်ခတ်ပြောဆိုခဲ့တယ်ဆိုပြီးအစိုးရကပါတီကိုတရားစွဲဆိုခဲ့တာပါထိုင်းနိုင်ငံမှာတော့ဘရင်ကိုစော်ကားပြောဆိုတာဟာရာဇဝတ်မှုမြောက်ပြီးတော့ပြစ်မှုထင်ရှားရင်ထောင်ဒဏ်နှစ်များစွာပြစ်ဒဏ်ချခံနိုင်ရပွဲရှိပါတယ်ရှင
်
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဆုမွန်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာလေးဇက်တိုက်နားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ရဲ့တောင်ဘက်ဗာဂျီးနီးယားပြည်နယ်မှာတနက်ထိန်းချုပ်ရေးစတင်စန္ဒပြခဲ့တာမှာတနက်ထိန်းချုပ်ရေးလူလားသူတွေနဲ့ကန့်ကွက်သူတွေကြားအကြမ်းဖက်ပြစ်ပခတ်တွေဖြစ်လာမှာစိုးရိမ်လာကြောင်းတာဝန်ရှိသူတွေကအစစ်မြင့်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1 Second Amendment ကိုထောက်ခံတဲ့တနက်ထိန်းချုပ်ရေးစတင်စန္ဒပြပွဲနှစ်ပတ်လည်လှုပ်ရှားမှုအဖြစ်ဗာဂျီးနီးယားပြည်နယ်မှာတနင်္လာနေ့ကလူထောင်ပေါင်းများစွာစုဝေးခဲ့ကြတာပါ။ဗာဂျီးနီးယားပြည်နယ်မြို့တော် Richmond လမ်းမတွေမှာဆန္ဒပြနေကြတဲ့ဒီလှုပ်ရှားမှုကြောင့် VOA သတင်းတောက် Caroline Prest စုတီးပေးပို့ထားတဲ့သတင်းကိုမှတ်ခင်ဖြူထွေးပြောပြပါမယ်ရှင
်။ဒီဆန္ဒပြပွဲကတော့ Richmond မြို့မှာနှစ်ဆင်တွေ့ရလေးရှိတဲ့မြင်ကွင်းမှာတနက်ကန်ဆောင်ကွင်းဟာအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံပါအခွင့်အရေးတရဖြစ်တဲ့ဆိုတော့ကိုပြည်နယ်လွှတ်တော်အမတ်တွေကိုသတိပေးတဲ့အနေနဲ့ဒီလိုအချိန်ရောက်တိုင်းနှစ်ဆင် Virginia ပြည်နယ်မြို့တော် Richmond ကိုတခြားဒေသတွေကပါဆန္ဒပြသူတွေထောင်ထဲချီလာရောက်စုဝေးကြတာဖြစ်ပါတယ်။ဒီလိုလူတွေထောင်ချီစုဝေးကြတဲ့အချိန်တနက်ထိန်းချုပ်ရေးလူလားသူတွေနဲ့ကန့်ကွက်သူတွေကြားမှာအကြမ်းဖက်မှုတွေဖြစ်ပွားမှာကိုစိုးရိမ်တာကြောင့် Virginia ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam ကပြည်နယ်အတွင်းအရေးပေါ်အခြေအနေကြေညာထားတယ်လို့လူလူစုဝေးပွဲကျင်းပရာမြို့တော်တဝိုက်တနက်ကင်ဆောင်မှုကိုလည်းကန့်သတ်ထားပါတယ်။ဒါကူနားလေလက်ခံသူတွေရှိတယ်လို့မချေနှက်ကြတဲ့သူတွေလည်းရှိပါတယ
်။လူတွေထောင်ချီစုဝေးတဲ့ဒီနေရာမှာဘသူကဘာဆိုတာမသိနိုင်ပါဘူး။တယောက်ယောက်ကမဟုတ်တာထားလို့ရင်အလုံးဒုက္ခရောက်နိုင်ပါတယ်။
Our state government with North
America. ကျွန်တော်တို့ North America ပြည်နယ်ဆွေးကထိန်းချုပ်မှုတွေတိုးပြီးကျွန်တော်တို့တနက်ကန်ဆောင်ခွင့်မရအောင်ကြိုးစားနေတာပါ။
အစင်လာကွန်ဆာဗေးတစ်တွေထိန်းချုပ်လာခဲ့တဲ့ဒီဗာဂျီးနီးယားပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလတုန်းကဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေအနိုင်ရခဲ့ပြီးတဲ့နောက်တနက်ထိန်းချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့ပြည်နယ်လွှတ်တော်မှာစတင်ကြိုးပမ်းလာခဲ့တာဖြစ်ပါတယ်။တနက်ဝယ်ယူသူတိုင်းရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့AR9MM လို့တိုက်ခိုက်ရေးသုံးတနက်တွေကင်ဆောင်ခွင့်ကန့်သတ်ဖို့အပြင်ပြောင်းထိုတနက်ကိုလည်းတလမှာတလက်သာဝယ်ယူနိုင်ဖို့ကန့်သတ်တဲ့ဥပဒေမူကြမ်းတွေကိုဒီမိုကရက်လွှတ်တော်အမတ်တွေကဥဆောင်တင်သွင်းပြီးပြည်내ထက်လွှတ်တော်မှာမကြသေးခင်တုန်းကပဲအတည်ပြုခဲ့တာပါ။ Virginia ပြည်내မှာနေထိုင်သူ Iran နယ်ဘွား Fahad Azari ကအခုလိုပြောပါတယ်
။ This is the Iranian phrase.
ကျွန်တော်တို့ပြောတဲ့ Iran စကားတခုရှိပါတယ်။သွားမရှိတဲ့ချင်းသေးရတနက်မရှိတဲ့နိုင်ငံလိုပါပဲ။
သူရဲ့မိသားစုနာမည်ကိုမဖော်ပြလိုတဲ့မှာကတော့မြောက်ကိုလိုင်းနာပြည်နယ်ကနေဒီဆန္ဒပြပွဲကိုလာခဲ့တဲ့သူပ
ါ Virginia ပြည်နယ်သားတွေ California ပြည်နယ်သားတွေ New York သားတွေကိုကျွန်တော်တို့မကူဘူးဆိုရင်မြောက်ကယ်ရိုလိုင်းနာအရေးဖြစ်လာတဲ့အခါကျကျွန်တော်တို့ကိုဘယ်သူကူညီမှာလဲ
လူငယ်တဲ့နှစ်နှစ်က Charlotte မြို့မှာအခုလိုဆူဝေးဆန္ဒပြပွဲအတွင်းအမျိုးသမီးတို့အသေဆုံးရတဲ့အဖြစ်ပြက်မျိုးချက်မကြုံရအောင်ဆန္ဒပြပွဲနေရာတဝိုင်းလုံခြုံရေးအတွက်ရဲတပ်ဖွဲ့တွေတင်းတင်းကြပ်ကြပ်ချထားပါတယ်စနပြပွဲတွေကတော့အေးအေးချမ်းချမ်းရှိခဲ့တာပါစနပြသူတွေလမ်းမတွေထက်စူးဝေးနေကြတဲ့အချိန်ဒီမိုကရက်တစ်လွှတ်တော်အမတ်တွေနဲ့တနက်ထိန်းချုပ်ရေးလိုလားတဲ့ကျောင်းသူကျောင်းသားတို့တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ
် With all of the threats and all of the terribly violent rhetoric that's going on right now
ဒီနေ့ဆိုရတဲ့အကြမ်းဖက်မှုတွေနဲ့ချင်းချောက်မှုတွေကြုံနေရချိန်မှာတနက်ကန်အဆိုးရွားမှုတွေမဖြစ်အောင်ကျွန်တော်တို့အဓိကရည်ရွယ်တာဖြစ်ပါတယ်ကျွန်တော်တို့ရဲ့လူလားချက်တွေကိုလွှတ်တော်မှာတင်ပြဖို့တနက်ထိန်းချုပ်ရေးဥပဒေတွေလွှတ်တော်မှာပြန်လည်ပေးဖို့တိုက်တွန်းတဲ့အနေနဲ့ခုလိုလာရောက်တွေ့ဆုံတာပါ
ဒါပေမဲ့တနက်ထိန်းချုပ်ရေးကံကွက်သူတွေကတော့ဒီလိုဥပဒေတွေလွှတ်တော်မှာပြဋ္ဌာန်းလာမယ်ဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မချေနှက်မှုတွေကိုဖော်ပြသွားမယ်လို့ပြောဆိုနေကြပါရဲ့ရှင်
။မခင်ဖြူထွေးပြောပြသွားတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေနားဆင်ကြရပါမယ်။ချင်းပြည်နယ် NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့ပြန်လွှတ်ပေးလိုက်တဲ့ဆိုပေမဲ့နေအိမ်ကိုပြန်မရောက်သေးတာကြောင့်စိုးရိမ်နေတဲ့ကြောင်းဦးဝေတင်ရဲ့ဇနီးကပြောပါတယ်။ဒီသတင်းပြည်စုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရဲ့ရှင်။
ပြခရနဲ့နိုဝင်ဘာလကတည်းကရခိုင်လက်နက်ကင်အဖွဲ့ကနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှင်းပြင်းတဲ့ NLD မျိုးသားလွှတ်တော်မှဦးဝေတင်ကိုဒီကနေ့ပြန်လည်လှည့်ပေးလိုက်တာလည်းဖြစ်ပါတယ်ဦးဝေတင်ကိုလုံခြုံရေးဆက်ချက်ရတဲ့ပလောက်ဝနဲ့နီးဆုံးနေရာတစ်ခုမှာပြန်လည်လှည့်ပေးခဲ့တာဖြစ်ပြီးသူနဲ့တူရှင်းကျောင်းဆရာတဦးကိုပါပြန်လည်လှည့်ပေးခဲ့တယ်လို့ရခိုင်လက်နက်ကင်အပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
အော်ဟုတ်ကဲ့ခင်ဗျာဒီဦးဝေတင်းကိုတော့ကျွန်တော်တို့ဒီနေ့နေ့လယ်2:50မိနစ်မှာဟိုဘလက်ဝါနဲ့အနီးဆုံးနေရာစုပတ်နေပြီးတော့ကျွန်တော်တို့ဒါဆော့ပစ်လိုက်ပြီးဖြစ်တယ်ဟိုအဓိကဒီသူ့ကိုလော့ပစ်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီရခိုင်နဲ့ရခိုင်မျိုးနွယ်စုဝင်ခမည်းလူမျိုးတွေအကြားမှာဟိုကျွန်တော်တို့ရဲ့ဒီစီးလုံးညီမှုကိုပို့ပြီးတော့ဒါခိုင်မှာရှင်တဲ့ဟိုအတွက်ကြောင့်ရင်နောက်ပြီးလို့ရှိရင်နော်ဒီကျွန်တော်တို့အကြားမှာနော်အပြန်လာယုံကြည်မှုဒီပြန်လာနားလည်မှုနဲ့ဒီပြေပြီးတော့မှဒီညီရင်ကိုဆက်ဆံရေးတွေကိုပြန်လေတိကျလို့တဲ့အပြင်ဒီရှေ့ဆက်ခီးမှလည်းပဲညီကိုအချင်းချင်းကြားမှာဟိုညီညွတ်ပင်းမြမှုကိုပို့ပြီးတော့ဒါခိုင်မာစီရင်တဲ့အတွက်ကြောင့်မို့လို့ဥဝေးတင်းကိုကျွန်တော်တို့ဒါပြန်လှုပ်ပေးလိုက်တာဖြစ်တယ်။ဟိုနောက်တစ်ခုကဒီနေ့ဥဝေးဥစ္စာမှာဥဝေးတင်းနဲ့အတူတူနောက်တစ်ယောက်ပါသေးတယ်ကွာ။နောက်ဒီဟိုကျောင်းဆရာထင်းတယ်။အဲ့ဒီမှာသူကအရင်ပြည်သူစေလေးလှုပ်မှုတွေလို့ပြောတယ်။ဆိုတော့အဲ့ဒီတယောက်လေးပါသေးတယ်ပါလေသူ့နာမည်တော့ကျွန်တော်လည်းဒီမှာမှတ်လို့မရှိဘူးပြန်ကြည့်ပြီးမှပြောလို့ရတ
ယ်။ရခိုင်လက်နက်ကန် AA တပ်ဖွဲ့ကဦးဝေတင်ကိုပြန်လည်လှည့်ပေးလိုက်တယ်ဆိုပေမဲ့လည်းအင်ကိုပြန်မရောက်သေးတာကြောင့်စိုးရိမ်နေတယ်လို့ဦးဝေတင်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ကျမလည်းအခုသူတို့တရင်ထုတ်ကဟိုဆေးလိုက်ရတယ်ဒါပေမဲ့ဒီမှာဆက်ကြည့်လို့မရသေးဘူး။အင်းဟိုတော့မရောက်လာသေးဘူး။သူတို့ထုတ်ကတွေ့လိုက်တယ်တွေ့လိုက်တယ်။တရင်ထုတ်ပြန်တာလေ။ဟုတ်ကဲ့သူ့ဖုန်းကိုပဲဆက်တွေ့ကြည့်ပါမှာ။ဟုတ်ကဲ့အခုကလေသူကလှပေးရစမှတ်လေတကယ်တော့ဟိုဒီဟိုအိမ်မှာရောက်နေရောက်ရင်တော့ကျောင်းနေတဲ့အလိုလိုစကားတွေတော့ပြောလို့ရမှာပေါ့နော်အခုကသူဆက်ဆွတ်တယ်လို့ပဲပြောသေးတာဆက်တယ်လို့လည်းမရသေးဘူးမြင်လို့မြင်သေးဘူးဆိုတော့ဟိုကျောင်းနေတဲ့ဘယ်လိုပြောရမလဲမသိဘူးဂျုံရမှာလားဘယ်လိုလဲမသိဟုတ်ကဲ့စိတ်ဖူနေသေးတာတော့ဟိုဆိုရင်မှုတွေရှိတယ်တကယ်အိမ်အလိုမျိုးရောက်လာမှကျမစိတ်အလိုမျိုးစိတ်အေးမှာပေါ့နော်အမကျောင်းမပြောတတ်ဘူး
လက်ရှိချိန်မှာအေအေဖွဲ့ကဖန်ဆီးထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှိသေးပေမဲ့ဘယ်နှယောက်ရှိတယ်ဆိုတာကိုလုံခြုံရေးအရပြောလို့မရသေးပေမဲ့တက်ကြီးပိုင်းတပ်မတော်သားနှစ်ဦးကိုတော့ဒီရက်ပိုင်းမှာပြန်လည်လွှတ်ပေးမယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်။အဲ့ဒီဥစ္စာတော့ကျွန်တော်တို့ဒီရက်ပိုင်းမှာအမြန်ဆုံးဆော့ဖို့စီစဉ်နေကြ။လုံးလုံးစီတော့မလွှတ်ရသေးဘူး။ဟိုသူတို့ရဲ့ဒီအ FD အခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီရက်ပိုင်းမှာဟိုအများဆုံးမှတ်ပို့သွားလို့ရှိတယ်
ပိကရရဲ့ပိုင်းကလည်းမြောက်မြို့နယ်မှာဆိုင်ကယ်မောင်းလာသူနှုတ်ဦးကိုတပ်မတော်ကစစ်ဆေးကြည့်ရာဆိုင်ကယ်မောင်းနေသူဟာအေအေဖွဲ့ရဲ့တက်ကြကြီးအဆင့်ရှိသူတဦးဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်အခုလိုတပ်မတော်ဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးအေအေဖွဲ့ကမြောက်ဦးမြို့မှာသူတို့ဘက်ကဖမ်းဆီးခံရတာမရှိဘူးလို့အေအေပြောခွင့်ရခိုင်တုခကပြောပါတယ
်မြောက်ဦးမြို့မှာဖမ်းတာမရှိဘူးမြောက်ဦးမြို့မှာသူတို့ဒီညီမစစ်သားကနေကထုတ်ကဲထုတ်ပြန်ချက်ကိုကျွန်တော်လေးတွေ့တယ်အဲ့ဒီမှာသူတို့ဒီဟိုဆိုင်ကယ်နဲ့ဒီသွားတဲ့ဒီနေရောက်ကိုသူတို့တနက်နေ့ပြစ်တယ်ကြာ၈နိုင်ကျော်လောက်မှာအဲ့ဒီမှာဒီ ARD အတိုင်းကပေါ့နော်ဒီဗမာလူမျိုးတယောက်ပြေးသွားတာရှိတယ်ဟိုသူနဲ့အတူတူပါလာတဲ့ဒီအလေကျွန်းကမွတ်စလင်တယောက်ပေါ့နော်အဲ့ဒီမွတ်စလင်တယောက်ကိုသူတို့နေပြီးတော့ဖမ်းပြီးတော့မှဒီခါလာဒီဖမ်းမှာ940အာခြေကိုနေပြီးတော့သူတို့ဖမ်းကြည့်ပြီးတော့တွင်းသွားတာရှိတယ်ဆိုတော့အဲ့ဒီသူကိုများဟို A ကဆိုပြီးတော့ဆွဆွပြီးတော့မှပြောနေတယ်မှာတော့ကျွန်တော်လည်းမပြောတတ်ဘူးဟိုကျွန်တော်တို့လူအဲ့လိုဖမ်းကြည့်ခံရတာရှိဘူးမရှိဘူးကျွန်တော်ထင်တာတော့အဲ့ဒီဖြစ်စဉ်ဒီမြောက်ဦးဖြစ်စဉ်မှာတော့အဲ့ဒီလူနှစ်ယောက်ထိလာတရားပြအရှင်ကြံတဲ့သူပေါ့နော်ဒီကမာကတော့တေသွားတာပေါ့အဲ့ဒီမှာဒီမူစင်တယောက်ဒီအလေတောင်းကအဲ့ဒီသူနောက်ကမော်တော်ဆိုင်ကယ်နောက်ကစီးလာတယ်သူကိုနေပြီးတော့ဒါကမာတစ်တားရဲ့ဒီဟိုခမောင်းငါးလေးစီတက်ဆူကိုတဖန်းစီးပြီးတော့ပေါ်တွင်းသွားတာရှိဆိုတော့အဲ့ဒီလူဖြစ်နေ
ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်ဝက်ဖက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာအရသာထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းအများပြားရှိနေတယ်လို့အရသာတွေကိုအေဖက်ကဖမ်းဆီးထားတာတွေရှိတယ်လို့တပ်ဖက်ကလည်းရသာပြည်သူတွေကိုတန်တရားနဲ့ဖမ်းဆီးထားတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
ကိုတန်နိုင်ပြောပြသွားတာပါရှင်မြန်မာနိုင်ငံခီးစဉ်ကနေတရုတ်သမ္မတပြန်သွားပြီးနောက်တရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလ19ရက်နဲ့20ရက်တွေမှာကြောက်မဲနဲ့နန့်ခမ်းမြို့နယ်တွေဘက်မှာအစိုးရတပ်နဲ့ TNL တအားပလောင်တပ်ဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ခဲ့တဲ့အကြောင်း TNL ဘက်ကပြောပါတယ်။တိုက်ပွဲတွေဖြစ်နေပေမဲ့ဖေဖော်ဝါရီလလောက်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့တို့တွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်းငြိမ်းချမ်းရေးအကျိုးဆောင်တွေကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကတနင်္လာနေ့နဲ့တနင်္ဂနွေနေ့ဒီမှာမြန်မာစစ်တပ်နဲ့တအားမလောင် TNL တပ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးတိုင်းကျော်ကပြောပါတယ
်။ဒီကတော့ဒီကြောင်မဲမြို့နယ်တို့ပဲဒီအပမတ်တာဇနီးရဖြစ်တဲ့မင်းကူနိုင်လောကနေညနေ6နိုင်လောက်တကယ်လို့ရတော့နမ်ခမ်းမြို့နဲ့နမ်ဆေးရအပမတ်ရအစငါမင်းလောက်တကယ်လို့ဖြစ်တယ်တမလို့အလာရတက်ခဲ့တော့တကယ်ဖြစ်တော့ဖြစ်ပေါ်တာဖြစ်တယ်တပ်ပဲကတော့လှူရှာမှုဒီတော်တော်များများပြုလုပ်တဲ့အတိုင်
းချမ်းမြေမြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ TNL ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုတော့တမလို့ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူးမြန်မာနိုင်ငံကိုနှစ်ရက်တာလာရောက်ခဲ့တဲ့တရုတ်သမ္မတပြန်သွားပြီးနောက်တရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေတာပါ။ဒါအပြင်တန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့စစ်တုပ်ပန်းတမတော်သား3ဦးနဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA တပ်သား3ဦးကို DNL 59နှစ်မြောက်တော်လှန်ရေးနှစ်ပတ်လည်နေ့အထိမ်းအမှတ်အနေနဲ့ပြန်လှုပ်ပေးလိုက်တယ်လို့ဗိုလ်မှူးတိုင်းကျော်ကနေပြောပါတယ်။
6ဦးကတော့ဒီမြန်မာစစ်တပ်ကဒီအစီအစဉ်တပ်ဖွဲ့ချုပ်ဖြစ်တဲ့အားကတော့2019ခုနှစ်အတွင်းမှာလို့ဒီတမန်နေဒီတွင်မှာနေပြီးကျင်းလာလို့အဖမ်းမိတာလည်းပါတယ်တချို့ကတော့ဒီလာရရောက်မှာအညံ့ခံတာလည်းရှိတယ်59ရက်မြောက်တော့လည်းဒီတိုင်းကြီးမနော်အခုရနေ့မှာကျွန်တော်တို့6ဦးပြန်လုပ်ပြလိုက်တယ်ညတို့ PC နေနဲ့လမ်းကြီးတော့ချုပ်ရရောက်တဲ့နေရာအထိကျွန်တော်လည်းလမ်းပူမှာပြန်လုပ်ပြလိုက်တယ်ဖြစ်တယ်
TNL အဖွဲ့အနေနဲ့တည်တည်ချိန်ပါစုမြန်မာစစ်တုပ်ပန်း90တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကစစ်တုပ်ပန်း30ကျော်လှုပ်ပေးခဲ့ပြီလို့ဆိုပါရယ်ပြီးခဲ့တဲ့တောက်ကြနေ့နဲ့စနေနေ့တုန်းကတရုတ်နိုင်ငံသမ္မတရှီဂျင်းဖင်ကနေမြန်မာနိုင်ငံကိုလက်ပတ်ရောက်ချည်ရမှာနယ်စပ်ရေးကိစ္စနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့ပါရယ်ခေါင်းဆောင်ဦးသွေးဆုံမှုမှာနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့နယ်စပ်နေတိုင်းဒေသနဲ့ကိုင်ဖွဲ့အရေးတွေကိုလည်းဆွေးနွေးခဲ့တယ်လို့တပ်မတော်ဘက်ကပြောပါရယ်အခုလိုနှစ်နိုင်ငံဆိုးရချင်းနယ်စပ်ရေးသိဆုံဆွေးနွေးမှုမှာနယ်စပ်ခြေပြုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအတွက်သက်ရောက်မှုရှိလာနိုင်မလားဆိုတဲ့မေးခွန်းပေါ်မှာဗိုလ်မှူးတိုင်းကျော်ကအခုလိုပြောကြားပါတယ်
။သက်ရောက်မှုရှိလာနိုင်မရှိလာနိုင်လဲဆိုတာကအဓိကတော့ဒီအရင်ကတည်းကဒီဒီဘက်ကရင်းချင်ဖြစ်စင်မှာပေါ့။ဆောင်ရွက်မှုအများအားကြံပြုတယ်။ဂျာမာလည်းသူကအများမဲစစ်ဆတ်မှုတွေပြုလုပ်ပြီးတယ်။သူစစ်ဆတ်မှုပြုလုပ်ပြီးလို့လည်းဒီအမြင်မှာဘက်ကသိဆုံဆွေးနွေးမှုတွေဟောဖြစ်လာတာပေါ့နော်
။တရုတ်မြန်မာနယ်စပ်ခြေပြုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ရခိုင်လက်နက်ကိုင်ဖွဲ့ AA ကိုကံဖွဲ့ MNDAA တမ်းမလောင်တပ်ဖွဲ့ TNL စတဲ့အဖွဲ့တွေဟာNCA ပြည်ရလက်မှတ်မရေးထိုးနိုင်သေးသလိုလက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်ပါတယ် ဒီဘွက်တင်တဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းရေးရတွေ့ဆုံဆွေးနွေးနိုင်ဖို့ဟာရအတိတ်ကြမသတ်မှတ်ရသေးပေမဲ့လာမယ့်ဖေဖော်ဝါရီလလောက်မှာတွေ့ဆုံဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ
်။ခမန်းချေရတော့ဒီပြည်မတိကူပြည်ရဲ့နောက်ပိုင်းပေါ့စနစ်စံလာနဲ့ပြည်ကြားလာမှာတော့ဖြစ်လိမ့်မယ်လို့အကြံဖြစ်နိုင်ရတာလေ။ပြည်နယ်နယ်မျိုးတော့ထင်တာပဲဒီတစ်ခါပြည့်စမ်းမဟုတ်တော့လေ။တိုင်းကြုံစီရေးကနေဆွေးနွေးတဲ့တောက်လျှောက်ဆွေးနွေးလာတာဖြစ်တယ်။ခွင့်ရမှာလည်းဒီဘောတစ်ခေါက်တွေ့ဆုံပြီးသားဖြစ်တဲ့အတွက်ကြောင့်လို့ဒီတစ်ခေါက်တော့အောင်းမဆွေးနွေးနိုင်လို့ထင်တာပါ။
တီအန်အလီပြောခွင့်ရဘုံမှုတာအကျော်ကတော့အစိုးရဘက်ကတွေ့ဆုံဆွေးနွေးဖို့ကန့်လန့်လာတာမရှိသေးဘူးလို့ပြောပါတယ်။မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ KIO ရခိုင်လက်နက်ကန်ဖွဲ့ AA ကိုကန့်ဖွဲ့ MNDAA တမ်းပလောင်ဖွဲ့တီအန်အန်လေးစတဲ့ဖွဲ့တွေနဲ့ပြီးခဲ့တဲ့နှစ်ကရှမ်းပြည်နယ်ကျိုင်းတုံမြို့နယ်တရုတ်နိုင်ငံကူမင်းမြို့မှာနှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့ရေရာတဲ့အဖြစ်မရရှိခဲ့သလိုအခုချိန်ထိတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ပြောပြပါမယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးလာနေပြီးပြည်ပနိုင်ငံတွေမှာပါကူးစက်လာနေတဲ့အတွက်စိုးရိမ်စိတ်ကြီးထွားလာနေသလိုကာကွယ်ရေးအစီအစဉ်တွေကိုလည်းမြှင့်တင်နေကြပါတယ်။မြန်မာနိုင်ငံမှာလည်းယောဂကူးစက်သူမတွေ့သေးပေမဲ့တရုတ်နှစ်သစ်ကူးပွဲနှီးကပ်လာတဲ့အမျှကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
ပြည်ခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကူးစက်ခံရသူ292ယောက်ရှိနေပြီးလူ4ဦးသေဆုံးခဲ့တယ်လို့ဒီကနေ့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ကူးစက်နှုန်းများပြီးသေဆုံးမှုမြင့်တက်လာနေတဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးဟောင်ကောင်၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်ဝမ်၊ထိုင်း၊ရုရှား၊ VNM နဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ရေးလုပ်ငန်းတွေကိုမြှင့်တင်ဆောင်ရွက်နေပါတယ်။မြန်မာနိုင်ငံမှာတော့အပြည်ပြည်ဆိုင်ရာလေဆိပ်တွေနဲ့ရေဆိပ်တွေအပြင်တရုတ်နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တွေမှာယောဂကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုလာမယ့်တောက်ကြနေ့ဆိုတရုတ်နှစ်တကူရောက်ပြီးဖြစ်တာကြောင့်ယောဂကာကွယ်ရေးလုပ်ငန်းတွေကိုပုံမှန်ထပ်ပို့ပြီးဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုကတိုင်းနာလူနာရန်အဖြစ်ကလည်း25ရက်နေ့ဆိုရင်စပါမယ်တစ်တစ်ကူမှာဆိုလို့ရှိရင်လည်းအမိသားစုလိုက်အသွားလာတွေလည်းများတယ်ဆိုတဲ့ခါကျတော့တော့အနေနဲ့ဒါကတော့ပိုကူးဆိုင်ရတော့မှာပေါ့နော
်အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်နေတာတွေတွေ့ရတတ်ပြီးရာသီတုပ်ကွေးလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်ယောဂပြင်းထန်လာရင်တော့အဆုတ်ရောင်ယောဂ SARS နဲ့ MERS တို့အပြင်ကြောက်ကက်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ်တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ယောဂဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာယောဂကူးစက်ခံရသူ 8,000 ကျော်တဲ့က 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂပိုးဟာလူအချင်းချင်းကူးစက်တတ်သလားဆိုတဲ့သံသယကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့လည်းတိတိကျကျမပြောနိုင်သေးပဲရှာဖွေနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ WHO Regional Director နဲ့ Bloomberg မှာပြောထားတဲ့ဟာကိုကိုးစားပြီးတော့ပြောမှန်ဆိုလို့ရှိရင်တော့ခုလက်ရှိအနေနဲ့တော့ WHO မှာဆိုလို့ရှိရင်လူအနေနဲ့လူကူးစက်တယ်ဆိုတဲ့သက်တည်းတချို့လေးတော့ရထားပြီပေါ့နော်။ဒါပေမဲ့လို့သူတို့က clear evidence မရှိသေးဘူး။တကယ်လို့ virus ကလူကိုကူးစက်နိုင်သလားဆိုတဲ့ clear evidence မရှိသေးဘူး။ဒါကြောင့်မလို့ခုတည်းတည်းမှာတော့လူကလူကူးစက်တယ်ဆိုပြီးတော့မပြောနိုင်ဘူး
အခုဖြစ်နေတဲ့ novel coronavirus ယောဂအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကြိုတင်ကာကွယ်နိုင်မှုအတွက်ကတော့တကူရီကျန်းမာရေးကိုဂရုစိုက်ပြီးတရိတ်ဆန်တွေနဲ့တိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကြဉ်ရမှာပါကူးစက်နှုန်းမြင့်တက်နေတဲ့ဒီယောဂနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တန်တရားလူနာမတွေ့ရှိသေးပေမဲ့အပြည်ပြည်ဆိုင်ရာခီးသွွားတွေအနေနဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင် website နဲ့မြန်မာ CDC Facebook page တို့ကထုတ်ပြန်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ
်။စုစုပြောပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်ကြံပေးစာတွေပေးပို့လိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOA America တပ်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ် 855 ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့နိုင်ပါတယ်။မကြခင်မှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတော့မှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ် January 22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆက်နိုင်ကြပါရစေ။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းကိုနားမစင်ခင်ကိုသိန်းထိုက်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာတွေကိုနားဆင်ကြရအောင်ပါရှင်။
သမ္မတဒေါ်နယ်ထရန့်ကိုတရားစွဲရေးကနဦးအပြန်အလှန်ခြေပါချက်တည်ရီပါဘလီကန်ပါတီဝင်အများစုလွှမ်းမိုးတဲ့ထဲလွတ်တော်မှာဒီသတင်းပဲစတင်ကြားနာပါလိမ့်မယ်။တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကိုယ်တိုင်ကြားနာစစ်ဆေးမှဖြစ်ပြီးသမ္မတဟာအာဏာလွှဲသုံးစားလုပ်ခဲ့တယ်လို့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ခဲ့တဲ့ဆိုပြီးအောက်လွှတ်တော်ဒီမိုကရက်မတ်တီကစွဲချက်တင်ခဲ့ကြပါလိမ့်
။ Will all senators now stand or remain standing and raise their right hand?
ကျော်သားပရင်းဒီကပဲတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကသမ္မတကိုရေယူရေးမှာဂျူရီလူကြီးအဖြစ်ကြားနာမယ်အထက်လွှတ်တော်အမတ်တွေအားလုံးကိုကြမ်းကြင်ပေးခဲ့ပါလေဒီအမှုကိုကြားနာရမှာဘဲမလိုက်ပဲကြားနာဖို့အထက်လွှတ်တော်အမတ်တွေကြမ်းကြင်ကြပါလေဒီလိုဘဲမလိုက်ဖို့ကြမ်းကြင်ကြပြီမဲ့လဲအထက်လွှတ်တော်ရီပါဘလီကန်ခေါင်းဆောင်ဂိုဒိုင်ကသူဟာသမ္မတအိမ်ယူတော်နဲ့လက်တွဲဆောင်ရွက်နေတယ်လို့အစိုးရပိုင်းကလေးကပြောဆိုထားခဲ့တာပါဒါကြောင့်လည်းအမှုကိုတရားစွဲဆိုရေးဒီမိုကရက်ဘက်ကအောက်လွှတ်တော်ရဲ့မန်နေဂျာဖြစ်ခန့်ထားတဲ့Aaron Schiff က ABC ရုပ်သံကနေအခုလိုဝေဖန်ပြောပါလ
ေ Imagine that there are a juror and the judge comes into the courtroom and says look I've been in consultation with the defendant
မြားဂျူရီလူကြီးအနေနဲ့ကြားနေပြီဆိုတော့တရားသူကြီးကတရားရုံးထဲဝင်လာပြီးသူနဲ့တရားခံဘက်နဲ့ညှိနှိုင်းပြီးတော့ပြီးဒီအမှုဆစ်ဆဲတဲ့အခါတက်တယ်ရီခေါ်စစ်တာမျိုးခွင့်မပြုဖို့လဲသဘောတူလိုက်တယ်တက်တယ်ကန်ထောက်ထားမှတ်တမ်းတွေပြဖို့လဲခွင့်မပြုတော့ဘူးလို့ပြောရင်ဒါမျိုးတရားသူကြီးကပြောတာဘယ်ဂျူရီလူကြီးမှကြားဘူးမှမဟုတ်ပါဘူးပြောခဲ့ရင်လဲတော်တော်အတိတ်ပဲမဲတဲ့ကမော့ကမနိုင်တဲ့တရားခွင်လို့ပြောရပါလိမ့်မယ
်သမ္မတဖရန့်ကတော့ပြီးခဲ့တဲ့ဇူလိုင်လယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတအောင်ဂျိုးဘိုက်ဒန်နဲ့သားကိုစစ်ဆေးဖို့တောင်းဆိုခဲ့တာကအမားတစုံတရာလုပ်ခဲ့တာမဟုတ်ဘူးဆိုပြီးဒီသတင်းပတ်ထဲမှာပဲခုခံပြောဆိုပါတယ်လွှတ်တော်ကဒီပြုထားတဲ့ယူကရိန်းကိုပေးမဲ့အမေရိကန်ဒေါ်လာသန်း400ဘူးစီးရေးကူညီတွေကိုဆိုင်းငံ့ဖို့အဲ့ဒီအချိန်သမ္မတထရန့်ကဆုံးဖြတ်ခဲ့ပါလေ။ဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေမလုပ်တော့ဘဲစီရေးကူညီတွေကိုနောက်ပိုင်းမှာပေးရခဲ့တာကြောင့်သမ္မတအပေါ်မှာတရားစွဲရေးယူတာမဖြစ်သင့်ဘူးဆိုပြီးသူ့ရဲ့ဥပဒေကြိုးဆောင်တွေကခုခံခြေပနေကြပါလေ။သမ္မတရဲ့ကြိုးဆောင်ဖွဲ့ကဥပဒေရေးရာချန်ပေးAlan Dershowitz ကခုလိုပြောပါလေ
When you have somebody who for example is indicted for crime let's assume you have a lot of evidence but the grand jury simply indicts for something that's not a crime
ဇုံပြောက်ရာဇဝတ်မှုကျူးလွန်လို့ခင်ဗျားကဆွေးချက်တင်ပြီးဆိုတော့ခင်ဗျားမှာတက်သည့်ထောက်ထားတွေအများကြီးရှိပြီးသားလို့ယူဆစရာရှိတယ်ဒါပေမဲ့လည်းဘာရာဇဝတ်မှုမှမကျူးလွန်ဘဲနဲ့ခုံရုံးဖွဲ့ကဆွေးချက်တင်လိုက်တယ်အခုဖြစ်နေတာကအဲ့ဒါပဲခင်ဗျားမှာတက်သည့်ထောက်ထားတွေအများကြီးတော့ရှိတယ်ဒီထောက်ထားတွေကနှစ်ဖက်စလုံးကမှန်တယ်မှားတယ်ငင်းနိုင်တယ်အငင်းပွားနိုင်တဲ့ထောက်ထားတွေကဖြစ်နေတယ်ဒါပေမဲ့လို့အနာလွဲသုံးစားမှုနဲ့ရည်ယူဖို့တရားစွဲဖို့ဆုံးဖြတ်လိုက်တယ်။ဒီအချက်ကသမ္မတကိုရည်ယူနိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေမှာဖော်ပြထားတဲ့သတ်မှတ်ချက်မဟုတ်ပါဘူး
။သမ္မတကိုရည်ယူရေးဆွဲချက်တွေကိုအောက်လွှတ်တော်ကတင်ပြလိုက်ပြီးမို့ထက်လွှတ်တော်မှာကြားနာစစ်ဆေးတဲ့အခါလိုအပ်တဲ့တက်သည့်တွေကိုခေါ်စစ်ဆေးရေးဒီမိုကရက်ဘက်ကလိုလားနေပါလေ။ဒါပေမဲ့လို့ရီပါဘလီကန်တွေဘက်ကဒါကိုလက်မခံပါဘူး။ဒီမိုကရက်တွေဟာကြားနာစစ်ဆေးရေးလုပ်ငန်းစဉ်တွေကိုအလင်းစလို့သူတို့လိုချင်တဲ့အတိုင်းဇွတ်လုံနေတယ်ဆိုပြီးအပြစ်တင်ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုအခုလိုအင်္ဂါနေ့ညတိုင်းမှာနာဆင်နိုင်ကြပါရစေ။အခုတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်ဆူမွန်နဲ့အတူကိုသားညွတ်ဦးစီစဉ်ထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုင်းကိုဆက်လိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေကိုကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုံဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါအခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုလို့ရှိရင် သူ့ရဲ့နောက်ဆုံးအစီအစဉ်လာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပါပြီ။ရိုဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့၊မနေ့ကလည်းတွေ့ဆုံတယ်၊ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါရတယ်။လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကူဆလဲတွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကိုဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးအငင်းပွားစရာဖြစ်ခဲ့ပါရတယ်။စစ်စုအလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလေနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပေမဲ့ဒီ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစိုးထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံခဲ့ပါတယ်။အထူးဖြစ်တော့ဒီ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတဆူရတဲ့ဂျာမာဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်။ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss Yan Hee Lee ရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့လူခွင့်တကြွလှူရှားသူဥဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကအမှုဆောင်ညွှန်ကြားရေးမှူးဥအောင်မျိုးမင်းလေလိုင်းပေါ်မှာရှိပါတယ်ခင်ဗျနောက်တူကတော့ဒီနိုင်ငံရေးဆောင်ပါတွေတုံ့တက်ရေးသားနေတဲ့ NHK ကသတင်းစာဆရာကိုတီဟနှုတ်စလုံးလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Threshing တွေရဲ့အမြင်တွေကိုလည်းကျွန်တော်တို့တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ညမှာအတော်လေးရုံရင်ကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်သမျှကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသည်များတစ်ဖက်အမြင်ရှိသည်များကိုကျွန်တော်ဖတ်တော့မှာဖြစ်ပါတယ်ခင်ဗျ။အဲ့တော့ကျောင်းအရင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ကြပါတယ်ခင်ဗျ။ကောင်မျိုးမင်းဒီ Miss Yan Hee Lee ကပြောမှဆိုရင်တောင်းတန်းကိုတော့မယ်သူနောက်ဆုံးအစီအစဉ်လာတင်တော့မယ်။အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်။တူတူကြကြသူအရင်ကုလသမဂ္ဂထူးကိုယ်စလေနဲ့တန်းရှင်မှဆိုရင်သူ့မှာထူးခြားကြပြောစရာဘာများတွေ့ရပါလဲကောင်မျိုးမင်း။
ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ဆန္ဒကြေညာရှိတာကျွန်တော်တို့ကလူရောက်ရဖြစ်လို့ရတယ်။အရင်တော့ရှိခဲ့တဲ့ကျွန်တော်တို့ဒီမစ္စတာယူကိုတာတို့မစ္စတာလာလာတို့ပြီးတော့ဒီမစ္စတာပီနေရိုကျွန်တော်ကန်တာနာအဲ့လေးယောက်ပြီးရမှာသူကတတိယစမမြောက်တူဖြစ်တယ်။ပထမဦးဆုံးအမျိုးသမီးတစ်ယောက်ဖြစ်တယ်လို့ဒီဂျပန်ပြီးလို့ရှိရင်တော့ကျွန်တော်တို့အာရှနိုင်ငံကနေလာခဲ့တဲ့အထူးစိတ်ဆန္ဒကြေညာရှိကျွန်တော်တို့နိုင်တယ်ဒီနောက်ကတမန်ကြောင့်က Chinese ဆိုတဲ့ကလေးခွေကိုဒီကထားတော့ကျွန်တော်စစ်စစ်ဒီမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွေကြီးဘောင်းဆောင်ကိုသူ့အနေနဲ့စုံစမ်းစစ်ဆေးမှုအတွက်လုပ်နိုင်ပါမလားနောက်ကရွေးချယ်မှုမှာလည်းအာရှနိုင်ငံကဒီစစ်ကိုပူးစားပေးတဲ့အတွက်နောက်ကအမျိုးသမီးဖြစ်လို့ရှိရင်ပိုးစင်ကြီးမလားဆိုတဲ့စဉ်းစားချက်နဲ့သူ့အနေနဲ့ခန့်လိုက်လားဆိုပြီးတော့စစ်စစ်ဒီအစိုးရကြီးကိုကျွန်တော်ပြေတယ်ဒါပေမဲ့သူကသူ့ရဲ့တက်တန်းကာလဒီတက်တန်းကြီးတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဒီတက်တာလုံးဝမရှိဘူး။ဒုက္ခတွေချိုးဖောက်တဲ့ကြေလို့ဆွဆွဲထားတဲ့ဒီစာတွေကိုကိုယ်ပွားရောက်ခဲ့တယ်။သူတွားကိုတောင်းဆိုနေဒီစာတွေကလည်းတကယ်တမ်းဒုက္ခတွေချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီစာတွေဖြစ်တယ်။နောက်တစ်ခုကသူကထူးခြားချက်ကတော့ဟိုခုနကကိုသားညီနေကွန်းအဖွဲ့မှပြောသလိုပဲကျန်သောဒုက္ခတွေစုံစမ်းစစ်ဆေးရာရှိကအဲ့ဒီမှာစစ်အစိုးရရဲ့မနစ်သက်တာတစ်ခုပဲခံရတယ်အဲ့ဒီမဲ့မစ္စယန်ဟီလီရဲ့ကိစ္စမှာတာလိချီတော့သူတက်လာတဲ့နောက်ပိုင်းမှာဒီကန်တနာကြီးအဒီရက်တတရားဒီခိုင်းကိစ္စတော်တော်ကြီးလူပြောများလာတယ်သူကအဲ့ဒီအကြောင်းကိုဆက်ပြီးလိုက်ရတဲ့ပြည်သူဖြစ်တယ်အဲ့တော့ဒီခိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတဲ့ခေတ်မှာဒီအစွန်ရောက်ဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရှိဗတ်နမ်နဲ့တက်ပြီးတော့အော်တော့ရတယ်သူသူစဲစဲတိုင်းတားစဲယူဖြစ်လာတယ်နောက်တစ်ခါမျိုးချစ်နဲ့ဆိုပြီးတော့ပုံကိုကျွေးကြတဲ့သူတွေကသူ့ကိုပို့ပြီးတော့မုန်းတိမှုတွေတိုက်ခိုက်ပြီးပုံများတဲ့အခြေအနေမြန်မာနိုင်ငံလက်ရှိကြောင်စားစစ်ကိုဥဆောင်တဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်သေးတဲ့အခြေအနေဖြစ်တဲ့အတွက်သူ့ပုံမှာလက်ခံမှုကတော့ဒီပြီးခဲ့တဲ့လူခွေစုံစမ်းစစ်ရေးရာရှိမှာသူကပုံပို့ပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံကြုံရတယ်နောက်တစ်ခါသူ့ရဲ့ character အသာသူ့ရဲ့အမျိုးသမီးဖြစ်မှုဝစားစီမှုစတဲ့အချက်တွေအားသာဒါတွေကိုဒီ social media မှာတချို့တိုက်ခိုက်ခံရတာအများဆုံးလူကျွန်တော်ပထမဆုံးပုံစံပြပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တဆက်တည်းမိလေးမင်းကြီးပါတယ်ခုနကပြောမှဆိုရင်သူ့ရှေ့မှာရှိရဲ့ Mr. Kandana လက်ထက်မှာကစစ်တွေ့သွားတဲ့ခါမှာဆနာပြကန့်ကွက်တာတွေဂျုံခဲ့တယ် Miss Yan Hee Lee လည်းလာတူဂျုံရတယ်ချင်းချောက်တာတော့ခံခဲ့ရတယ်လို့သိရပါတယ်အဲပြောမှဆိုတော့နောက်ပိုင်းမှာမြန်မာဆွေကလည်း Visa မပြီးတော့ဘူးဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစီအကံသားတွေတော်များများကပတ်ဝန်းကျင်ကိုလှည့်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစီအကံသားတွေကတကယ်တမ်းတိုက်ရိုက်ပြဿနာပြိပခဖြစ်တဲ့နေရာတွေကိုမတွားနိုင်တော့တဲ့တကြောင်သူ့စီငံသားတွေကဟိုညှိမြှမှုမရှိဘူးဟိုမျက်မျက်တမှုမရှိတော့ဘူးဆိုတဲ့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့စီငံသားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကော်မြူနီရဲ့အမြင်သိကြပါလားသူ
ကတော့အရင်ကသူဒီလိုလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့ လုံးဆောင်တဲ့နေရာမှာသူကရခိုင်ဒေသလည်းတော့ပါတယ်စစ်စင်ဒေသဝန်ထမ်းတာပြီးလို့ရှိရင်ကျွန်တော်တို့ဒီချမ်းပြည်နယ်ဒေသတွေအကုန်လုံးသူသွားတယ်ဗျသွားပြီးတော့တွေးဆုံနိုင်တဲ့သူမျိုးကိုအကုန်လုံးအစိုးရပြင်ပြတဲ့သူအားလုံးကိုလည်းသူတွေ့တယ်ဒါအပြင်ဒီတနင်္ဂနွေနေ့ရဲ့ဒီနားချင်တဲ့လူတွေရန်ကုန်မြို့မှာဆိုလို့ရှိရင်လူပိပိစားလုပ်နေတဲ့စီးရဲစုတွေတွေ့ပါတယ်အဲ့တော့သူ့ရဲ့တာဝန်ကရနိုင်မယ့်တပင်းတွေကိုရအောင်ယူပြီးတော့ဒါကိုရပုတ်ကြီးရမယ်ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်ဆက်ကသူ့ဒီရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူ့ရဲ့အသိဉာဏ်နဲ့ရှင်ပြလောက်ရမယ်တာဝန်ဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအရင်တော့ကွာတဲ့အခါမှာကျွန်တော်တို့ဟိုတွေ့ရှိတဲ့အချက်ပေါ်မှာဘူးဒီလိုသူကြီးရယ်နောက်ကအခုကျတော့ဗီဇာပိတ်တဲ့အခါမှာတော့သူ့ရဲ့တာဝန်တိုင်းငါတင်မရဘူးဆိုတော့ငြိမ်ပြီးလို့မငြိမ်နေပြီးတော့ဘာမှမကြည့်ပဲလုံးဝမတာဝန်မဟုတ်သူ့တာဝန်ကဂျေးကိုလေးရမယ်ဆိုတော့ဒီလူကိုရေးကိစ္စကိုအမှန်တကယ်ချိုးဖောက်ခံရတဲ့လူတွေရှိတော့ဒီတာဝန်ကိုသွားတာရှိပါတယ်ဒါကြောင့်မို့သူဘက်မတ်တိဆွဲသွားတယ်ထိုင်းနေသွားတယ်ဒါမှသူမှလုပ်တာမဟုတ်ပါဘူးအရင်တုန်းကကျွန်တော်တို့ဂျီဝင်ဝေးရခဲ့တဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တုန်းကလည်းဟိုဘက်မြတော်တင်ကိုရရှိဖို့အတွက်ဂျီရင်းမှလည်းပြည့်တယ်လို့ထိုင်းနိုင်ငံမှာထိတိုက်တဲ့ဒုက္ခတွေကတော့အကြောင်းပြုချက်ကြောင့်ခပြေးတင်းဆောင်လာရတဲ့ဒီနိုင်ငံခေါ်လို့ဒီဒုက္ခတွေသူတွေတွေ့ရတဲ့အစီအမံရှိပါတယ်ဒါပေမဲ့ဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောစမ်းတဲ့ယုံမှုခံနေဖြစ်တဲ့အဖြစ်ဖြစ်နေခိုင်လုံမှုဒါနဲ့ပတ်သက်တော့ကြိုးကြောင်းဆက်ရုံမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှာဖြစ်တယ်အဲတော့ဒီမစ်ဆီယန်ကြီးရတော့ရန်နတ်တွေဒီဘက်ပြင်မဲ့ပြည်မြအကုန်လုံးရေးမယ်တော့ကျွန်တော်မထင်ဘူးကြာဘာကြောင့်လဲဆိုလို့ရှိရင်သူတို့ရဲ့ကျွမ်းကျင်မှုကြီးသူရဲ့ဟိုရက်တီမှုကြီးဒါကြောင့်မို့သူစုံလန်းစစ်စီရာရှိဆိုတဲ့တာဝန်ပေးတာဒါပေမဲ့ဖက်တမ်းမှုကာလမှာတောက်လျှောက်သူ့အနေနဲ့ကိုရီးယားနိုင်ငံပေးတဲ့လူခွေဟိုဒီစုလောက်မှသူကရရှိထားတယ်ဆိုတော့လူခွေဘောကမူတည်ရရေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့ပဲဟိုဒီလိုမျိုးပဲကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျကိုအောင်မျိုးမင်းလေလိုက်ပေါ့ပါနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ပြည်နယ်ဆွေးနွေးမယ်ကုတ္တရားဖိတ်ခေါ်ခြင်းပါတယ်ကုတ္တရားကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါတယ်အရင်ဆုံးဥတင်ငွေသူပေးတာကတော့မစ္စယန်ဟီလီကကုလလူခွေကောင်စီရဲ့ခန့်ထားတဲ့ကုသလေဖြစ်တဲ့အတွက်သူ့ရဲ့တာဝန်ကိုထမ်းတာပါအချိန်ကြာလို့အစင်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့မြန်မာစုကကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေးရှိချက်ကိုတင်သွင်းခြင်းသာဖြစ်ပါတယ်မှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျားမှာပါတဲ့ကုလသမဂ္ဂထူးကုသလေကိုပေးမှုဝင်တဲ့အတွက်ဘာအကျိုးရှိသလဲဆိုတာစဉ်းစားမှာပါဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖက်တင်ပါတယ်IT နီးပညာခေတ်မှာကဘာကြီးကရွာသားသားပဲရှိတယ်ဆိုတာနားလည်ဖို့လိုပါတယ်။ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတင်မေးမြန်းမှုတွေကိုနီးပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်။ဒီတော့မစ်ယန်ဟီလီနိုင်ငံတွင်းဝင်ရသည့်ဖြစ်စေမဝင်ရသည့်ဖြစ်စေမထူးပါဘူးတဲ့။သူ့ရဲ့ရည်ရည်ချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့။ဒါဥတင်ငွေအမြင်မှာနောက်ထပ်သရရှင်တူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့မစ်ယန်ဟီလီဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတဲ့။လွန်ခဲ့တဲ့7လောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်ရောင်းဆိုခြင်းမရှိပါဘူးတဲ့။အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပွားစီပွားစီမလုပ်ကြပါဘူးတဲ့အင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါတယ်တဲ့မြန်မာနိုင်ငံရဲ့ဈေးမြေအခြေအနေလည်းအသေးစားတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စီးနေလို့တောက်တော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စယန်ဟီလီကိုရှုံချပါတယ်တဲ့ဒါပြမနာဥဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရရှင်ဦးစိန်မောင်မိတ်တီလာသူရေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစရယ် Professor Yan Hili ဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါတယ်တဲ့။ Ranger ရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူ့ရဲ့ရည်ရည်ချက်လှုပ်ဆောင်ချက်တွေဟာဗလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့။မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတက်မလို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူး။အလိမ်ညာတွေနောက်အစိုးရကတက်မလို့ကိုကာဝယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့။သူကိုယ်တိုင် Ranger အတိုင်းဝိုင်းအတွင်းမှာကွင်းစင်းလေးလာတယ်မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းဒီချင်းနိုင်ငံတွေသွားပြီးတော့လေးလာမေးမြန်းနေအဲ့ကရတဲ့အပေါ်ယံအမြင်တွေနဲ့အဖြစ်ပြက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုစင်ကန်နေတဲ့ပြဿနာရဲ့အရင်းမြစ်ကိုမျက်ကွယ်ပြုထားပါတယ်ဗတ်လိုက်တဲ့သဘောတွေတွေ့ရပါတယ်တဲ့ဒါကြောင့်မို့မြန်မာနိုင်ငံအစိုးရကသူ့ကိုလက်မခံဘူးပြုံခွင့်မပေးဘူးသူ့ရဲ့စင်ကန်စာချက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ခြေပကန့်ကွက်ပါတယ်တဲ့ဒီလိုနဲ့ပဲ Professor Yan Hili တာဝန်ကုန်ဆုံးတဲ့အထိမြန်မာစုရနဲ့သဘောကိုလဲမှုတွေနဲ့ရင်ဆိုင်ပြီးတော့အခုဆုံးသက်သွားတာပါ။ဒါကတော့တော်ရှင်၃ရက်အမြင်မှာလက်ခံသူရှိတယ်လက်မခံသူရှိရတဲ့သဘောပါပဲ။ကိုတိဟအမြင်သိကြပါလေ။ခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်။ကိုတိဟလူတို့ရဲ့ Mr. Yan Hili ပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်လို့ကိုတိဟရဲ့သုံးသပ်ချက်သိကြပါလေ။ဆောရပါဒါက
တော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာသူ့ရဲ့သုံးသပ်ချက်ကကျွန်တော်တို့ဒီ Energy အစိုးရရဲ့တုံ့ပြန်မှုပေါ်မှာကြည့်ပြီးအားလုံးကနေပြီးတော့ပြောကြတဲ့ရှုတော့ပေါ့နော်ကျွန်တော်အမြင်ကတော့ဒါကဒါကိုကျွန်တော်ဘက်ကနေကျွန်တော်ရှုတော့ကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်တယ်ကရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အခါရှိကကျွန်တော်တို့ဒီလူခွေရေလှှားစုလူခွေနဲ့ပတ်သက်တဲ့ကျွန်တော်တို့လူပုဂ္ဂိုလ်တွေလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေက တမျိုးပေါ့နော်ဆိုတော့ကျွန်တော်ကသူတို့စစ်ဘုံကြိုးကြီးတွေအုပ်ချုပ်တဲ့ခေတ်တွေခေတ်တွေတော့ကတော့ကျွန်တော်ဒီလိုပုံကိုယ်တွေကဒီလိုတဲ့အပုပ်ကိုယ်တွေဖြစ်ခဲ့တယ်သူတို့လာပြီးသူတို့ချုပ်ချင်တိုင်းဖို့တော့ဖို့လည်းအားလုံးကမျိုးမျိုးစူးစားကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီဒီပြိနေခံပြည်သူတွေလူခွေရေးဆုံးရှုံးနေတဲ့သူတွေအတွက်သူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ဟီလီရဲ့ပြဿနာကတော့သူရောက်လာတဲ့အခြေအားလွဲမှားတဲ့အခြေအနေပေါ့နော်ကျွန်တော် round timing ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်တော့ပို့ဆိုးတာကကျွန်တော်တို့ဒီဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွေရေးကျွမ်းကျင်နေသူတွေအနေနဲ့ဟိုပထမဆုံးကြုံရတဲ့အနေအထားလို့ပြောရမယ်ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအခြေအနေမျိုးရင်ဆိုင်မှုအတွက်ကိုမြန်မာပြည်ဒီအနေနဲ့အပြည့်ကြုံအဖြစ်ပဲဟိုအပြည့်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆူရအောင်မှာစစ်တပ်ကကျွန်တော်တို့ဖိအားနဲ့ကျွန်တော်တို့ဒီဒီစီကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာရှုပ်ထွေးနေတဲ့အနေအထားကိုရောက်သွားတယ်အဲ့ချိန်မှာသူကဟိုသူအမြင်အတိုင်းနဲ့သူ့ရဲ့ဒီဒီပြည်သားတဲ့ရောက်လို့ပဲသူရဲ့ချင်းကမှုသူရဲ့ပြုဝင်နေနေပြောမှုသူရဲ့တည်ပြမှုတွေကအဲ့ဒီအချိန်မှာဘလို့ဖြစ်ခဲ့တယ်ဆိုတော့တပ်မတော်နဲ့ပတ်သက်လို့ဟာကျွန်တော်တို့ဒီအထိုးရရနေပြီးတော့အားကိုးနေတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်ဆက်စင်ရေးတွေလုပ်နေရတယ်ဒီလူခွေနဲ့ပတ်သက်လို့ဟာဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီတပ်တနာတွေရင်ဆိုင်ရတဲ့အချိန်မျိုးမှာရင်းနှီးရန်ဟီးလီရဲ့တင်ပြချက်တွေကဘလို့ဖြစ်နေလဲဆိုတော့အထိုးရကိုဖိအားပေးသူဖြစ်လာပေါ့ပြောချင်တာကဘာလဲဆိုတော့အထိုးရကသူမနိုင်မနင်းနဲ့သူကိုယ်တိုင်နဲ့ဝင်လို့လို့မရဘူးရခိုင်ကိစ္စလုံလုံရေးတပ်ဖွဲ့တွေကိုအားကိုးပြီးလုပ်နေတဲ့အချိန်မှာဒီလိုတွေတပ်ဖွဲ့တွေနဲ့ပတ်သက်လို့ဟလာအမယုံကြည်ဘူးဟလာဒီကျွန်တော်တို့ဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်တို့အထိုးရကိုကူညီကြလို့မဖြစ်ဘဲနဲ့ဖိအားပေးသူဖြစ်တဲ့အခါကျတော့ကျွန်တော်ပြင်မလို့အဖက်နဲ့ကျွန်တော်တို့ဘေးရောစိုးစိုးနေဖြစ်လာတော့ကျွန်တော်အဓိကအမြင်ပြောရရင်စံလီရဲ့ဒီဟာစံတဲ့လူတွေလောက်ခဲ့သလိုပဲကျွန်တော်တို့ပြီးခဲ့တဲ့လူခွင့်ရေးကိုယ်စားလှယ်တွေလုပ်ခဲ့သလိုပဲသူလုပ်ပြချင်တာကိုလုပ်ကြလေးလာပြချင်တာလေးလာပြီးတော့မြင်တာကိုပြောတာပေါ့နော်ဆိုတော့အတိုင်းတင်ကကျွန်တော်တို့အဲ့လိုခြေနေသိုးတဲ့အတိုင်းတင်တစ်ခုကိုရောက်သွားတယ်မတင်ပတ်ပဲနဲ့ဆိုတော့သူကအထိုးရောက်ကိုဟိုကူညီသလိုကူညီဖို့စူးစမ်းတော်လည်းပဲလူခွင့်ရေးတပ်သားတွေတင်ပြဖို့စူးစမ်းဖြည့်ရှင်းဖို့ဟာတင်ပြတော်လည်းပဲဟိုအဲ့ဒီအခြေအနေဟာအစိုးရအပြတ်ပဲဖြစ်နေတဲ့အခြေအဲ့လိုပြည်တင်ဆုံးထားမှုတွေနဲ့ဟာဆွတ်သွဲမှုတွေနဲ့ပြတ်တဲနေတဲ့အခြေအနေပေါ့ကပ်ပြီးဖြစ်အောင်ပြီးသူဖြစ်ဖြစ်လာပေါ့နော်ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမတော့ဒီလိုပြောဟိုဟိုအစိုးရရဲ့တုံ့ပြန်မှုတွေကြသလိုဟိုလူအစိုးရဖြစ်တဲ့အတွက်အရင်အစိုးရတွေတုန်းကလည်းမတူရဲ့ဟလာဟိုကျွန်တော်လက်ရှိအစိုးရကိုထောက်ခံတဲ့သူတွေရဲ့ဆန့်ကျင်မှုတွေအမြင်ဆောင်မှုတွေလည်းရသွား
ဟုတ်ကဲ့
အဲ့ဒီကျွန်တော်အမြင်ကတော့ Miss Yan ကြီးကသူ့ဘုံဘောင်ကြပြီးအဲ့တိုင်နဲ့ကြောက်သွားလို့ဒီလိုဖြစ်တယ်လို့ဆိုနေပါတယ်
ဟုတ်ကဲ့အဲ့တော့ဒါဆိုရှင် Miss Yan ကြီးလီထုတ်ခဲ့တဲ့အစီအစဉ်သားတွေရှိပါတယ်ဒီပေါ်မှာမြန်မာဆူရပက်ကတော့ဒါတစ်ဖက်သက်ဆန်နေမျှတမှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုတီဟာရဲ့အမြင်မှာသူ့ရဲ့ဒီအစီအစဉ်သားတွေကမျက်မျက်တက်တာရောဖြစ်ရလားဘယ်လိုမြင်ပါလဲ
ကျွန်တော်ကဟိုကျွန်တော်တို့ကအချက်နဲ့ဒီရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအများတစ်စီပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိလို့ရှိတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့သူကတက်နိုင်သူအောက်ချိန်မှာကျွန်တော်တို့ပြဿနာရှိတယ်လူခုရေချိုးပေါက်ခါမတရားခံရတဲ့သူတွေအတန်တွေကိုသူကဟိုကိုးကားပြီးတော့ကျွန်တော်တို့ပြုစုထားတာဖြစ်တယ်ဆိုတော့ဟိုလူခုရေနဲ့ပတ်သက်လို့ထုတ်ရှားသူတွေကကျွန်တော်နားလည်သလောက်ဆိုလို့ရှိရင်တို့ရဲ့ထုတ်ရှားမှုကတို့မှာရှိတဲ့ကျွန်တော်တို့ဒီ source တွေကိုဟိုကျွန်တော်တို့အားကိုးရဲနောက်တစ်ခါကျွန်တော်တို့ဒီတိုင်းကဒီနားရဲ့ဒီရဲ့တိုင်းကြက်တွေကိုအဖြေပြုတာပေါ့နော်ဆိုတော့ဟို double check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာပါလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ကဒီတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟို miss ရရင်ကြီးနေပါမဟုတ်ရှေ့ရလူတွေလုတ်ခဲ့ရတယ်ညာလဲဟိုလုတ်တဲ့လုတ်ခိုက်တာတွေပါတော့လဲပဲတချို့ဟာလေးတွေမှာအရင်ပွားပွဲလေးရှိတာတော့အမှန်ပဲကြာဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်ပြဿနာမဟုတ်ဘူးအဲ့တော့ miss ရရင်ကြီးရဲ့ပြင်ပြချက်တွေအရလဲအစိုးရအနေနဲ့ဒါကိုအသုံးချမှုပြီးတော့ဒီရက်ပို့ပြီးတော့ကျေရရနဲ့လက်ဆိုင်နဲ့ဆုံးသက်ရေးဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့ဟိုမစ္စရန်ကြီးဒီတင်ပြချက်တွေအကုန်ခံစရာလည်းမလိုဘူးဟိုနောက်ကကျွန်တော်တို့ဒီတကယ်တာဝန်ယူပြတ်တာတွေပြင်ရမယ်အစိုးရက reference group ဖြစ်ရုံပဲအဲ့တော့ကျွန်တော်အမြင်ပြောရရင်တော့အကျိုးအရဟိုလက်ခံနိုင်ပွဲမရှိတာတွေလည်းပါတယ်တော်တယ်ပဲဒါဟာကျွန်တော်အမြင်ပြောရရင်တော့ဟိုအသုံးချမယ်ဟဲ့လားဟုတ်ကျွန်တော်တို့ဒီတင်ပြချက်တွေပဲလို့ပဲကျွန်တော်မြင်
ဟုတ်ကဲ့ကိုတီကကျေးဇူးပါကိုတီကကွန်မြူမင်းလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာသွားရရှိနေကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးကိုညီညီရဲ့ပေးစာလေးဖတ်ချင်ပါတယ်ကိုညီညီကခက်တူတူပို့တာပါမြန်မာပြည်ဝင်ခွင့်မရနိုင်တဲ့တမိုင်းကိုပိုက်ပြီးတော့ပြန်သွားရတဲ့သူပါတဲ့ဘက်လိုက်လှုပ်ဆောင်မှုတွေနဲ့ကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုကြာဆင်းခဲ့တဲ့သူပါတဲ့ဒါသူ့ရဲ့အမြင်ပေးပို့တာပါနောက်တစ်ခုကျွန်တော်တို့ဒီဥလာထွန်းရဲ့ပေးစာဖတ်ချင်ပါတယ်ဥလာထွန်းရေးတာကတော့လူခွင့်ရေးအထူးကိုယ်စားလှယ်ပမောက္ခရန်ကြီးဒီဟာမြန်မာလူခွင့်ရေးချင်းဒီအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့သူရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည့်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရသားအစိုးရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ကုလသမဂ္ဂတော်ကြီးကိုပြည်ဝင်ဝင်ပိတ်တာမျိုးစစ်တပ်လူကြလုပ်ပင်းနဲ့ကဘာနဲ့ကုလသမဂ္ဂကိုပစ်ပိနေတဲ့မျက်နှာပြက်ခံရတာပါလို့သူအနေနဲ့ပြောချင်ပါတယ်တဲ့ဒါဥလာထွန်းရဲ့မြင်မှာ
တော့ရှင်လီလိုင်းပေါ်မှာတော့တဦးရောက်နေပါတယ်ကိုတိလက်မှုကိုတိလက်မှုတို့တို့ဆွေးနွေးမိမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ပြင်ကြီးလီကတော့ဓမ္မပတ်ကြီးဓမ္မအတင်းချုပ်ပတ်ကြီးမထက်အောင်တော့တော်တယ်လူတယောက်လူကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့သူကအမှန်တရားကိုသင်ကြားတဲ့လူထောက်ပြတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်မဟုတ်တော့စစ်တပ်အဖွဲ့ကြီးစစ်တပ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်တော့မြို့ကြီးသားတွေနော်နောက်ကုမ္ပဏီဖွဲ့စည်းနေတဲ့အဲ့ဒီခံလာတဲ့လူတွေကတော့လက်ခံဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုကံမကျူစွပါတယ်ထောက်ခံပါတယ်လက်ခံပါတယ်ငယ်ရင်းကြီးလို့တော့လူမျိုးတော့နောက်ဟုတ်တော့ပေါ်လာပါသေးလို့ကျွန်တော်တို့ဆန္ဒပြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုတီးလက်မှုကျွန်တော်ကော်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခုနကကုတီးလက်မှုပြောတာကြားပါမယ်သူတိုင်းရင်းသားကြီးအဓိကတော့ကျွန်တော်တို့လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ကချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာတော်မရွန်ဂျာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကာလမှာဖော်ပြခဲ့တော့ဒီတန်းသားလူနေစုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုချွင့်ချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော် तू အနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအချိန်လေးတွေကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားလှယ်အနေနဲ့သူတာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအခြေအနေတွေကိုအမျိုးမင်းတို့ကလည်းသူနဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအခြေအနေတွေဖြစ်အတည်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျအ
စ်မအုပ်ဆုံးကတော့ तू ကဒီလူမျိုးပြည်ဝင်ဝင်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနေရာတွေကိုတွားကြည့်နေဆိုတဲ့ဟာကို तू ကအစိုးရကိုပြပြရတယ်ဒါပေမဲ့အစိုးရကဒေနေရာတွေခွင့်ပြုပါတယ်ဆိုရဲခွင့်ပြုချက်အတိုင်းပဲတွားလို့ရတယ်ဗျဗီဇာရတယ်ဆိုပြီးသူသွားကြည့်နေမိတာသွားလို့မရအောင်ဒါကကုလသမဂ္ဂရဲ့ပရိုတိုကောရုပ်ထုတ်လို့ဒီတိုင်းဖြစ်ပါတယ်အဲ့တော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်တို့နည်းနည်းပါတွေ့ရတယ်ဆိုတာအရင်အစိုးရလက်ထက်တည်းကကျွန်တော်သူကြုံတွေ့ရတဲ့ချက်ချက်တခုကသွားခြင်းနဲ့သူတွေ့ဆုံမှုတဲ့တည်နေမှန်မှန်ရရှိဖို့အတွက်သွားဖို့အတွက်ဒီအကြံပြုတဲ့နေရာတွေကိုသွားဖို့မပေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုသွားပြတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီတက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်စီစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်မစီစဉ်သေးဘူးလုံခြုံရေးရခွင့်ပြုရဟာဖြစ်တယ်အဲ့တော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိတော့ဒေသတွေမှာရှိမွတ်စလင်ရှိတဲ့ဒီတာကိုသွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့ तू ကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတက်ခိုက်ပြီးဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပြီးတဲ့အခါမှာဒီအရွယ်ခွင့်ပြုရဆိုလို့ तू မှရတဲ့နေရာသွားရတဲ့အရာမျိုးရှိတယ်နောက်ဆက်တစ်ခုကတော့သွားဖို့အတွက်ခုနကပြောသွားတဲ့နေရာကချင်းနဲ့ဒီရှမ်းဒေသနဲ့ရခိုင်ဒေသနဲ့မြေပြည်တော်နဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့သွားမယ့်နေရာတွေကအများကြီးကနေသူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတပတ်လောက်ပြီမှာအဲ့လိုသွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းခီးသွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တယ်အချိန်ကခဏလေးလေးရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်စုံလုံလောက်တော့သုံးသပ်မှုတွေထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမင်းမြန်နိုင်ပြီးတော့တည်င်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့အခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်တဲ့ပညာချက်ထိတ်မှလည်းကျွန်တော်တွေ့ခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ ranger ဆိုတဲ့အတုံးနှုံးမြန်မာစစ်ရကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း ranger လို့ပြောလို့ရှိရင်ဒေါ်လီခါသီးဖြစ်ကြတယ်အဲ့တော့ဒီနေရာမှာသူဒီဆောင်ရွက်ချက်တင်တဲ့ပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့အဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောမမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအစဉ်မျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကကော်မြူဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောလာလူခွင်နဲ့ပတ်သက်လို့တဘောလာဘလူးများတိခေါမိပါလဲ
သူကတော့ဒီရိုဟင်ညာဆိုတဲ့နာမည်ကိုသုံးပါတယ်ဒါဘာလို့သုံးပါလဲဆိုတော့သူ့တိုင်ကရှိထားခဲ့တဲ့မစ္စတာကန်တန်နမအစဒီနာမည်ကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးသောကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားသောစကလုံးဖြစ်တဲ့အတွက်သူကဒါကိုမသုံးပါဘူးပြောလို့မရကုလသမဂ္ဂလက်ခံထားတဲ့ဝန်ဝန်အောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားသောနာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်ဒီအရသူသုံးတယ်အဲတော့ရိုဟင်ဂျာလို့အတိအမှတ်မပြုတဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့သုံးနေတာရိုဟင်ဂျာဘက်ကိုအာဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုတော့ထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်တယ်ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂမှာတာဝန်ထမ်းဆောင်တဲ့သူကသုံးရင်ဖြစ်ပါတယ်ဒါသူ့ရဲ့ဒါသူ့ရဲ့ပုံကိုရက်တည်ချက်ပုံပဲနဲ့ဒီဒီ professional ရက်တည်ချက်နော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတယောက်ရဲ့ဒါမှမဟုတ်ရှေ့ဒီမှာခန့်အပ်ထားတဲ့သူတူရဲ့ရက်တည်ချက်လို့ကျွန်တော်ထင်တယ်နောက်တစ်ခုက तू ကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစီကော်မရှင်ဒီ အရာရှိတွေကလူ့ခွင့်ချိုးဖောက်မှုပြောပေမဲ့သူကဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါကတော့ဒေါ်အောင်ဆန်းစုကြည်ကဒီလိုမျိုးလုံနိုင်တဲ့ကိစ္စတွေရှိပေမဲ့ဒီလောက်ကြီးမလုံဘူးဆိုတဲ့ပြောကြားချက်ကဒေါ်အောင်ဆန်းစုကြည်ကိုအလုံးကျူးကိုးကွယ်တော်သူများဒေါ်အောင်ဆန်းစုကြည်ကိုလုံးဝအထင်မှန်မဲ့အယံချစ်မြတ်လို့တော်သူများကဒါဒေါ်စုတော့စော်ကားပြီဆိုပြီးတော့ဒေါ်စုဘုံမှာသူမုန်းကြည့်နေပြီးမနာလိုဖြစ်နေစတဲ့အတွေးမျိုးတွေပြီးတော့သူ့ကိုဒေါ်အောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒွိန်ဂျာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုတော့ပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမိချင်ပါတယ်ကိုကနှစ်ယောက်လုံးကိုအရင်ဆုံးကော်မြူမင်းဖြစ်ပေးစေချင်ပါတယ်ဒေါက်မစ္စတာဟီလီကိုနေရာကနေဖယ်ဖို့တခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါတယ်ပြောမစုံသူ့တာဝန်ကလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမယ့်လူကရောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကုစည်မျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာဆိုရအဆင်ပြေမဲ့လူမျိုးပုံစံမျိုးကျွန်တော်ရွေးမှာမဟုတ်ပြလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလူနောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးလုတ်ဆောင်နိုင်တဲ့သူနောက်တစ်ခါသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အဆင်ပြေဖြစ်တဲ့လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရဲ့အချိန်ကြီးကလည်းလူခွေကိုအမှန်တိုင်းပြောလို့ရှိရင်အရင်တော့သူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရင်လူခွေကြောင့်ပြောတာနဲ့ဟိုဒီပါတဲ့ဒါယူကမဲ့လူဆိုတဲ့အမည်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အောင်ချင်းအစိုးရအပါဝင်လက်မျက်ကိုင်တပ်ဖွဲ့တွေနောက်နေစစ်တပ်လူမျိုးဒီလူကြီးရဲ့အဖွဲ့တွေအကြောင်းပြောလာတယ်ဆိုတော့မကြိုက်တဲ့လူကတော့ရှိရအစင်လာပါပဲအဲတော့လူခွေစုံစမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးနော်အစိုးရလူခွေရက်တီချက်ပေါ်မူတည်ပြီးလူခွေချစ်တယ်ကိုတမန်ရှိရှိဓမ္မတိကျန်ကြကြစုံစမ်းစစ်ဆေးပြီးတော့ဒါပေါ်ထုတ်ရေးသားမယ်တာဝန်ကျေတဲ့သူပဲကျွန်တော်ဖြစ်ကျပူအရေးကြီးပါတယ
်အ
ဲ့တော့ပြောပြီဆိုလို့ရှိရင်တော့ကြိုက်တဲ့လူရှိတယ်မကြိုက်တဲ့လူလည်းရှိမှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟောက်စက္ကန့်30လောက်ပဲအချိန်ရပါတယ်နောက်ထပ်ကုစလေကိုကုတီဟောက်ဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလ
ားကျွန်တော်တော့ဆိုတာဟိုဒီဘက်ဆက်ပြောတဲ့တိုင်ပင်ရပဲပြောစတိုင်မြအခုချိန်မှာကောင်းပြီဗျကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုက်လျောင်းအဲ့ဒီမှာဝန်ခံတာလည်းရှိတော့နောက်နောက်တဲ့သူကမစ်စီယန်ကြီးတော့ပွဲမကြက်တော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့နဲ့ကြိုက်ဝင်တယ်တော့ကျွန်တော်ထင်တယ်အဆင်ပြေပါလိမ့်မယ်လို့ထင်တယ်ဟိုအဓိကအချိန်ကားခွင့်ပြုနေပြီဖြစ်တယ်ဆိုတော့အခုဒါမဲ့ကျွန်တော်တို့ကိုယ်စလဲအနေနဲ့ကတော့ကျွန်တော်ခင်ဗျအများကြီးလုံးလုံးနိုင်ပါလိမ့်မယ်လို့ထင်တယ
်ဒီ
ကပါနဲ့မှုတဲ့ဒီအခုကသဘောထားနဲ့တက်မှာသဘောထားကိုချိန်မိပြီးတော့ကစားသွားနိုင်မှုပဲကင်ဆယ်သွားနိုင်မှုပဲလို့ထင်တယ
်ဟုတ်ကဲ့ကိုတီးရဆူလိုတာက ICU ကိုနောက်ဆုံး report ကိုပြောဆူလိုတဲ့သဘောရပါတယ်ခင်ဗျကျွန်တော်တို့ daily life အစီအစဉ်အချိန်စီသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ကွန်မြူမင်းနဲ့ကိုတီးဟာ channel တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life အစီအစဉ်ဒီမှာကျန်နာခွင့်ပေးပါ
ကိုသားညုံနဲ့ထုတ်လုပ်သူမဆုမွန်တို့ရဲ့အင်ကာညတိုက်ရိုက်လေလံဆွေးနွေးခင်းစီစဉ်ကိုနားဆင်ကြကြတာပါရှင်အခုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတအဖြစ်ကြံသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒိုနယ်ထရန့်ပေါ်တရားစွပ်စွဲရေးအထက်လွှတ်တော်မှာကြားနာဆွဆွေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါဒါဟာဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတသူ့အပေါ်တရားစွဲသင့်မသင့်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်သမ္မတထရမ့်ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုကောင်ဆောင် Mitch McConnell တင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲရမှာဖြစ်ပါတယ်ကုံတွေရဲ့သဘောတူညီချက်ချင်းတစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်တစ်ခါမှမကြုံစဘူးအနိုင်ရမှုတွေထပ်ရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒေဗော့စ်မှာကျင်းပနေတဲ့အခုအင်္ဂါနေ့စီးပွားရေးဖိုရမ်အဖွဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်အမေရိကန်အထက်လွှတ်တော်မှသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်တဆင့်တရက်မစခင်နိုင်ပိုင်းကလေးမှာပဲသမ္မတကအခုလိုမိန့်ခွန်းပြောခဲ့တာပါတရုတ်နဲ့ကုံတွေရဲ့သဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့ကုံတွေရဲ့သဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်တာတွေအပါအဝင်အမေရိကန်ကလူလတ်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့စွမ်းဆောင်လုပ်ခဲ့တယ်လဲဆိုတာတွေကိုပြောဆိုသွားတာဖြစ်ပါတယ
်။အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနှမ်းလောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညစီစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ပြ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနှားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.